Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ။အောက်တိုဘာလ30ရက်စနေနေ့ည VOA မြန်မာပိုင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9:00ကနေ 10:00 အထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ31 32 51 နဲ့လိုင်းလိုက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာ။ဒီကနေ့ညမှာအစီအစဉ်မှုဖြစ်နေကျွန်တော်ဇော်ဝင်လိုင်းကဆောင်ရွက်ပေးသွားပါမယ်ခင်ဗျာ။
ဒီရန်ကင်းကြပါစီခင်ဗျာဒီကနေ့ညသတင်းတွေထဲမှာမြန်မာနိုင်ငံပြည်ပခါအတွင်းကလေးငယ်တွေကိုအသုံးမချဘဲအခွင့်အရေးကောက်ွယ်ပေးကြဖို့ကုလသမဂ္ဂအထူးကိုယ်စားလှယ်တွေကတောင်းဆိုလိုက်တယ်လို့မြန်မာအရေးကိုကုလသမဂ္ဂလူမျိုးရေးကောင်စီကအမြန်ဆုံးကင်ပွဲဖြစ်ရှင်းပေးဖို့တန်မှန်ကြီးဦးကျော်မိုးထွန်းကတောင်းဆိုတဲ့သတင်းနဲ့အတူမြန်မာနိုင်ငံဟာဥပယာတိပြောင်းလဲမှုရဲ့ဆိုးရွားတဲ့ဒဏ်ကိုအပြင်းထန်ဆုံးခံစားခဲ့ရတဲ့နိုင်ငံတစ်ခုအဖြစ်အစိုးရကတခုမှဖော်ပြထားတဲ့သတင်းအပါအဝင်မြန်မာဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဥဒမောင်သားနဲ့ကျွန်တော်ကြော်ကြော်သိပြပြပါမယ်
ဟုတ်ကဲ့ပါခင်ဗျာဒီကနေ့တော်တော်ရှင်တို့နားဆင်ကြရမယ့်အထက်မှာတော့ထိတ်တောင်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူတရုတ်နဲ့ထိုင်ဝမ်ကြားပဋိပက္ခအခြေအနေတွေကိုဥစွာနားဆင်ကြရပါမယ်နောက်ပိုင်းအပတ်စဉ်ခန္ဓာတွေကိုတင်ဆက်တဲ့အခါမှာတော့
အင်ဒိုနီးရှားစစ်ဗိုလ်ချုပ်အောင်းနေနဲ့မြန်မာစစ်ဗိုလ်ချုပ်အောင်းနေကြားထဲမှာအတွေးခေါ်အတွေးအမြင်ရတော်တော်လေးတော့ကွာခားမှုကွာခြားမှုရှိတယ်လို့ကျွန်တော်တော့မြင်တယ်
အခြေခံလူ့ကျုံ့ဝန်ကြောင်ဆွေးနွေးထားတဲ့ဒီမိုကရေစီလူ့ခွင့်ရည်နဲ့ခေတ်ပြန်ကမ္ဘာအစီအစဉ်တို့အပြင်ဒုအတန်အစီအစဉ်စနေညစကားဝိုင်းတို့ကိုနားဆင်ကြဖို့ရှိပါတယ်ခင်ဗျာဒါတွေကိုမတင်ဆက်ခင်မှာတော့အခုပထမဆုံးနောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးတမောင်တန်းတို့ကတင်ပြပေးကြပါမယ်ခင်ဗျာ
မြန်မာနိုင်ငံမှာကလေးသင်ငယ်အခွင့်အရေးချိုးဖောက်မှုအားလုံးကိုချက်ချင်းရဆိုင်ဖို့ကုလသမဂ္ဂအထူးကိုယ်စားလှယ်3ဦးကပူးတွဲတောင်းဆိုလိုက်ကြပါတယ်ကုလသမဂ္ဂတွင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်အထူးကိုယ်စားလှယ်ခရစ်စတင်းရှော်နာဘော်ဂနာကလေးများနဲ့လက်နက်ကင်ပြည်ပခဆိုင်ရာအတွင်မှုချုပ်ရဲ့အထူးကိုယ်စားလှယ်ဇွေဂျီနီယာဂမ်ဘာကလေးများဘော်ဂျမ်ဖတ်မှုစန့်ကျင်ရေးဆိုင်ရာအတွင်မှုချုပ်ရဲ့အထူးကိုယ်စားလှယ်ဒေါက်တာနာဂျက်မော်လာမဂျ်အမ်ဂျစ်တို့ရဲ့အော်တိုဘာလ29ရက်နေ့ထုတ်ပြန်ချက်ထဲမှာအဲ့လိုတောင်းဆိုထားတာပါကလေးသင်ငယ်တွေပေါ်ဆူရတဲ့ချူဖောက်မှု6ခုကိုကျူးလွန်ရင်ရာဇဝတ်မှုဖြစ်သတ်မှတ်တဲ့ဥပဒေပြဋ္ဌာန်းမှုကလေးသင်ငယ်ဥပဒေပါပြဋ္ဌာန်းချက်အားလုံးကိုလက်တွေ့အကောင်အထည်ဖော်ဖို့ကလေးငယ်တွေကိုစုဆောင်အသုံးပြုတာအပါအဝင်ပြည်ပခါတွေကြောင့်ထိခိုက်ရမှုတွေကနေကလေးငယ်တွေကိုကာကွယ်ပေးရေးတစုတစည်းတဲ့လှုံ့ဆော်ကြဖို့အထူးကိုယ်စားလှယ်တွေကတိုက်တွန်းထားပါတယ်ဖေဖော်ဝါရီလနေ့မှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်မြန်မာနိုင်ငံရဲ့ငြိမ်းချမ်းစွာဒီမိုကရေစီအသွင်ကူးပြောင်းမှုရဆိုင်သွားပြီးအကြမ်းဖက်အသွင်ဆောင်အကြက်တဲပုံစံမျိုးစုံဆက်ဖြစ်နေတာကကလေးတွေနဲ့သူတို့ရဲ့အနာဂတ်ပေါ်ဆိုးရွားတဲ့တည်ရောက်မှုတွေဖြစ်စေတယ်လို့အထူးကိုယ်စားလှယ်တွေကထောက်ပြထားပါတယ
်စစ်ကောင်စီရဲ့ရက်ဆက်ကြမ်းကြုတ်မှုအပေါင်းကနေပြည်သူတရလုံးကိုအကာအကွယ်ပေးဖို့အလေးနဲ့လိုအပ်နေပါတယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကမြန်မာတန်အမတ်ကြီးကတောင်းဆိုလိုက်ပါတယ်86ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံမှာကုလသမဂ္ဂဆိုင်ရာအမြဲတမ်းမြန်မာကိုယ်စားလှယ်တာမကြီးဦးကျော်မိုးထွန်းကသူ့မိန့်ခွန်းမှာအောက်တိုဘာ29ရက်နေ့ကအခုလိုပြောဆိုခဲ့တာဖြစ်ပါတယ
် Decisive timely action from the United Nations in particular the UN Security Council is well overdue What are you waiting for please save lives of the people of Myanmar and thank you
ကုလသမဂ္ဂအထူးသဖြင့်လုံခြုံရေးကောင်စီကနေအချိန်နဲ့တပြေးညီတိတိကျကျပြက်ပြက်သားသားအရေးယူဆောင်ရွက်ကြဖို့အချိန်ကကောင်းကောင်းကြီးကိုကြော်လွန်နေပါပြီ။ခမားတို့ဘာကိုစောင့်နေကြတာပါလဲလို့မြမပြည်သူတွေရဲ့အသက်နဲ့ဘဝတွေကိုကျေးဇူးပြုပြီးကယ်တင်ကြပါလို့တာမတ်ကြီးဦးကျော်မထွန်းကပြောသွားတာပါ။မြမပြည်သူတွေရဲ့အခြေခံလူခွန်ရေးတွေအပေါ်အထူးအာရုံစိုက်အရေးယူဆောင်ရွက်ကြဖို့လည်းဦးကျော်မထွန်းကတိုက်တွန်းသွားပါသေးတယ်။ချင်းပြည်နယ်ဌာနမြို့မှာစစ်ကောင်စီတပ်တွေကခရီးရန်ဖျားချောင်းနှစ်ချောင်းအပါအဝင်အင်ဂျီတရားကျော်ကိုမကြခင်ကမိတင်ရှုခဲ့တယ်လို့လည်းသူ့မိန်ကွန်းမှာပြောကြားသွားခဲ့ပါတယ်။လက်နက်ကြီးတွေကြပြီးမှမီးလောင်တာလားမီးကိုရှို့တာလားကျမတို့ဘာပြောမှောင်းကိုမသိတော့ပါဘူးလို့အိမ်ပြက်စီးသွားတဲ့အမျိုးသမီးတစ်ယောက်က AFP သတင်းဌာနကိုပြောပါတယ်။အ ਨੇ ဆုံးအင်ဂျီတရားမီးလောင်ပျက်စီးသွားတယ်လို့ Save the Children နိုင်ငံတကာလူမှုကူညီရေးစင်တာဝန်ထမ်းအဖွဲ့ကပြောပါတယ်။စစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စော်မင်းထွန်းကတော့အခုလိုမီးလောင်ရတာဟာ CRPH, NUG နဲ့ PDF ခေါ်ဒေသခံကာကွယ်ရေးတပ်တွေကမီးရှို့ဖျက်ဆီးတာကြောင့်ဖြစ်တယ်လို့ပြောပါတယ်။ပြီးခဲ့တဲ့လကတိုက်ပွဲဖြစ်ပွားပြီးတဲ့နောက်ထန်တလာမြို့သူမြို့သား8500ကမြို့ကနေထွက်ပြေးကြရပြီးအိန္ဒိယနိုင်ငံတဲကိုဝင်သွားကြရပါတယ်။မေလတုန်းကလည်းမင်းတပ်မြို့ကိုလက်နက်ကြီးတွေနဲ့စစ်ကောင်စီကတိုက်ခိုက်ခဲ့ပြီးမြို့ကိုရေဖြတ်ထားခဲ့ကြတယ်လို့ဒ data ga se su ya sat ji le na kai apho bwe tyaok ga pyo de chao AFP tadin thana ga su ba de
myama ne puerto rico nai ngan ri ha 2000 bi ni ga ni 2009 ku ni twin pyin than ne ya di wuru phop pyan mu ri ye a so yo song ta yo mu dan ko khan ga ya de nai ngan ni phit de lu german watch tu di dana apho ye 2022 ku ni ga ba long san ya uru ya di andre a nyun kain a sin ga sa le ma phop pyat tha ba de di nai nai ngan bi yin no Haiti, Philippines, Mozambique, Bahamas, Bangladesh, Pakistan, Thai, and Nepal nangani ha. A so zong dankan gejaya re lu. A singazama po piya thare jao. Riders drema yita bare. UK nangan Scotland di da Glasgow muma. Nuwamala di ane jayen. Kaba gongzong lu deyao me. Uruya di bionlemu tepe ye sanya. COP26 nila gangu jemba wu shine jema be. A ku singazama tola raba. Po bi ina bine mung nangani jao. Lure doka yao ya. Siwa yure po tiga ya bi. လူမွဲတွေကတော့အစိုးရအဆုံးဆုံးမှုတွေခံစားကြရတယ်လို့အစိုးရအဆုံးဆုံးရှုံးမှုတွေခံစားကြရတယ်လို့အစိုးရအဆုံးဆုံးရှုံးမှုတွေခံစားကြရတယ်နိုင်ငံတိုင်းတာမူကြီးရွာတာရေကြီးတာနဲ့မြေပြိုတာတွေဟာ2009ခုနှစ်အတွင်းပြင်းထန်တဲ့ရာသီဥတုကြောင့်ထိခိုက်ပျက်စီးရတဲ့အဓိကအကြောင်းရင်းတွေဖြစ်တယ်လို့ဂျာမန်ဝေါ့ချ်သူတည်တနာအဖွဲ့ကပြောပါတယ်အစိုးဆုံးဒဏ်ခံခဲ့ရတဲ့မြန်မာပါဝင်စစ်နိုင်
ပေါင်း၈၈၈၈ပြီးပိုးတွေ့သူၨ၁၆ရောက်ရှိခဲ့ပြီးပိုးတွေ့ရာဂိုင်းနှုန်း၃၃၈ရာဂိုင်းနှုန်းမှာတိတ်ဆုံးသွားသူ၂၀ဦးရှိပါတယ်။ဒီကနေ့ထိဆိုရင်တရားဝင်စီးရင်ရပိုးတွေ့သူစုစုပေါင်း၄သိန်း၆တောင်း၆ထောင်၃၁၀ခွန်ရောက်ရှိနေပါပြီ။လူမှုကူညီစောင့်ရှောက်သူတွေကတော့တကယ်ဖြစ်နေတာတွေကဒါနဲ့များနိုင်တယ်လို့ပြောကြပါတယ်။ထိုင်းနိုင်ငံကတော့နိုဝင်ဘာလတည့်နေ့မှာကမ္ ွေချန်တို့အခြားကအောက်တိုဘာလ7ရက်နေ့ကရုပ်မြင်သံကြားကနေကြေညာခဲ့တာပါကိုဗစ်နဲ့အတူလုံခြုံချိတ်စိတ်ချစွာကျွန်တော်တို့တူနေကြပါမယ်လို့သူကပြောပါတယ်ထိုင်းနိုင်ငံရဲ့ခီးသွောအမြင့်ဆုံးယာစီကနိုဝင်ဘာလကနေမတ်လ4လတာမတ်လ4လတာကြာပါတယ်ခီးသည်တွေကြောင့်ကိုဗစ်ဖြစ်နှုန်းကလည်းတက်လာမှတေချာပါတယ်လို့ဝန်ကြီးချုပ်ကဆိုပါတယ်
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းထိုမီတာ31 kHz 938ညလိုင်းထိုမီတာ32 kHz 9383ညလိုင်းထိုမီတာ51 kHz 5885တို့ဖြင့်စနေတိုင်းဝင်မှာလိုင်းလမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့စနေညဘက်သတင်းတွေကိုဆက်ပြီးပြောပြနေပါတယ်အီတလီနိုင်ငံကအင်ရှင်ပြစ်လက်ခံကျင်းပတဲ့ G20 ထိပ်သီးအစည်းအဝေးကိုရောမမြို့မှာဒီကနေ့စတင်ကျင်းပပါရယ်ကိုဗစ်ကာယရောဂါကနေပြန်ပြီးနလန်ထူရင်းနဲ့ဥရုယာတီပြောင်းလဲမှုအရေးကိစ္စအပါအဝင်ဘုံတူညီတဲ့အရေးကိစ္စတွေကိုကမ္ဘာထိပ်တန်းစီးပွားရေးနိုင်ငံတွေကခေါင်းဆောင်တွေဆွေးနွေးကြမှာပါကိုဗစ် -19 ဆိုင်ရာတင်းကျပ်တဲ့သမန်ချက်တွေနဲ့ညီကျင်းပတဲ့ဒီထိပ်သီးအစည်းအဝေးကိုတက်လာတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ကမ္ဘာခေါင်းဆောင်တွေကိုလာနူဗိုလာလို့ခေါ်တဲ့ရောမကွန်ဗင်းရှင်းစင်တာမှာအီတလီဝန်ကြီးချုပ်မာရီယိုဒရာဂီကကော်ဇော်နီခင်ကြိုးဆိုပါရယ်အခုစီဝေးဟာနှစ်နှစ်အတွင်းပထမဆုံးအကြိမ်ဖြစ်ခေါင်းဆောင်တွေမျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးကြတာပါမနစ်ကစီဝေးကိုတော့ဆော်ဒီအာရေဗျကအင်ရှင်ဖြစ်ကြီးမှုပြီးအွန်လိုင်းကနေကျင်းပခဲ့ပါတယ်ဒါပေမဲ့ရုရှားသမ္မတဗလာဒီမီယာပူတင်ပြည်ထောင်သမ္မတရှီကျင်းဖင်နဲ့မက္ကဆီကိုသမ္မတအန်ဒရီမန်နူယယ်လိုပက်စ်အော်ပရေတာတို့ကတော့သူတို့တိုင်းပြည်ရဲ့ကာယရောဂါအခြေအနေကြောင့်ဆိုပြီးလူကိုယ်တိုင်သွားမတပဲအွန်လိုင်းကပဲတက်ကြပါလိမ့်မယ
်ငကိုရက်ပဲအစိုးရပြန်လာရေးတောင်းဆိုချက်နဲ့ပြည်သူများစွာဟာစူရနိုင်ငံမှာလမ်းတွေပေါ်ထွက်စာရပြကြကြပါစစ်စွာထွက်ဆိုတဲ့ကြွေးကြော်သားအောက်မှာတန်းပေါင်းများစွာခြိတက်ကြလို့ခေါ်ဆိုတဲ့ဒီကနေ့စနေနေ့ဆန္ဒပြပွဲကိုရက်ရောအသိုက်ဝင်းကော်မတီတွေကစီစဉ်ခဲ့ကြတာဖြစ်ပါလေ။ငြိမ်းချမ်းစွာဆန္ဒပြနေကြတဲ့ပြည်သူတွေပေါ်ဘလို့အကြမ်းဖက်နှိမ်နင်းဤကိုမဆိုရှောင်ချဖို့အာဏာသိမ်းစစ်ကောင်ဆောင်တွေကိုအမေရိကန်ကတိုက်တွန်းလိုက်ပါတယ
်။ကမ္ဘာပေါ်ကဆင်းရဲဆုံးသူတွေအတွက်ကိုဗစ်ကာကွယ်ဆေးပို့ပေးဖို့ရွှေ့ပြောင်းနေထိုင်သူတွေအားလုံးကာကွယ်ဆေးထိုးခွင့်ရစေဖို့နဲ့ဝင်ငွေနှိမ့်နဲ့အလယ်လက်ဝင်ငွေအဆင့်ရှိနိုင်ငံတွေCOVID-19 ရောဂါကိုဖြစ်နေတဲ့မြန်နီလန်အားလုံးနဲ့တက်ပြည့်ထောက်ပံ့ကူညီဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO က G20 ခေါင်းဆောင်တွေစီအိတ်ဖွင့်ပေးစာပို့ပြီးတော့ပန်ကြားလိုက်ပါတယ်။ပိုချမ်းသာတဲ့နိုင်ငံတွေနဲ့အရင်းမြစ်နေပါတဲ့နိုင်ငံတွေအကြားလက်ရှိမှာကာကွယ်ဆေးရရှိမှုဒဏ်လူညီများမရှိတာကကမ္ဘာမှာအဆင်းရဲဆုံးနဲ့အကာအကွယ်အမဲဆုံးလူတွေရဲ့အသက်ကိုအလေးမထားဘူးဆိုတာသက်သေပြနေပါတယ်လို့ WHO ကစာထဲမှာရေးထားပါတယ်။ဝင်ငွေနှိမ့်တဲ့နိုင်ငံတွေမှာလူတရာကိုကာကွယ်ဆေး133လုံးထိုးထားပြီးချိန်ဝင်ငွေနှိမ့်နိုင်ငံတွေမှာတော့လူတရာကိုကာကွယ်ဆေး4လုံးပဲထိုးပေးရပါသေးတယ်လို့လည်းဒူလေးချူကပြောပါတယ် ကာကွယ်ဆေးဒဏ်လူညီများမရတာကြောင့်နေ့စဉ်အသက်တွေဆုံးရှုံးနေကြရပြီးလူတိုင်းအတွက်အန္တရာယ်ဆက်ရှိနေပါတယ်။ COVID-19 လို့ကမ္ဘာလုံးဆိုင်ရာအများပြည်သူကျန်းမာရေးအန္တရာယ်မျိုးကိုရင်ဆိုင်တိုက်ဖျက်ဖို့ဆိုရင်အများပြည်သူကျန်းမာရေးအရင်းမြစ်တွေကိုဒဏ်လူညီများရစေနိုင်တဲ့ဟန်ချက်ညီပူပေါင်းလို့ဆောင်မှုကသာတခုတည်းသောနည်းလမ်းဖြစ်တယ်ဆိုတော့ရာဇဝင်မှတ်တမ်းနဲ့သိပ္ပံပညာကရှင်းရှင်းလင်းလင်းပြပြထားပြီးဖြစ်ပါတယ်လို့ဒူလေးချွေရဲ့အဖွင့်ပေးစာထဲမှာဖော်ပြထားပါတယ်။
COVID-19 အစားပြုရာကိုသတ်မှတ်ဖော်ထုတ်နိုင်ပွဲမရှိဘူးလို့အမေရိကန်မျိုးသားထောက်လိုက်ညွန်ကြားရေးမှူးရုံးကပြောပါတယ်ကိုရိုနာဗိုင်းရပ်စ်ဟာတိရစ္ဆာန်ကနေလူကိုကူးတာလားတက်ခွဲကနေအနေထွက်လာတာလားဆိုတာကိုသုံးသပ်တဲ့အသေးစိတ်သုံးသပ်ချက်အစ်စ်ထုတ်ပြလိုက်တဲ့အခါမှာအခုလိုပြောခဲ့တာပါ COVID ကူးစက်ပုံနဲ့ပတ်သက်ပြီးဗိုင်းရပ်စ်ပိုးကိုဇီဝလက်နက်အနေနဲ့အသုံးပြုခဲ့တယ်ဆိုတဲ့အယူအဆကိုပြောဆိုသူတွေဟာ Wuhan Virus တက်ခွဲကန်Wuhan Institute of Virology ကနေဓာတ်ရိုက်အချက်လက်ရယူနိုင်သူတွေမဟုတ်ကြဘူးလို့သုံးသပ်ချက်မှာပြောဆိုထားပြီးအဲ့ဒီအယူအဆကိုလည်းပယ်ချလိုက်ပါတယ်။ COVID ဟာသဘာဝအတိုင်းဖြစ်ပေါ်လာတာဖြစ်တယ်ဆိုတော့အယူအဆဘက်ကိုထောက်လိုက်ဌာနတွေစုဖွဲ့ထားတဲ့ American အမျိုးသားထောက်လိုက်ဌာနရဲ့သုံးသပ်ချက်ကညွတ်ပုံရပါတယ်။တခွဲကမတော်စဖြစ်ရကြောင့်ကူးစက်ခဲ့တယ်ဆိုတာကိုထောက်လိုက်ဌာနတစ်ခုကပဲအတော်တန်ယုံကြည်မှုရှိတယ်လို့ဆိုပါတယ်။ COVID-19 ကိုရခိုင် American သမ္မတ Trump ကတရုတ် virus လို့သုံးလုံးခေါ်ဆိုခဲ့ပါတယ်။COVID ကကွယ်စေကတ်ဘေးဖြစ်ရမှာသက်ဆိုင်ရာအဆိုးရွားတွေကနှုံလောက်အောင်မြန်မြန်ဆန်ဆန်တုံ့ပြန်တယ်ဆိုတာထက်တရုတ်အပေါ်ဘလောက်ပြစ်ဖို့မလဲဆိုတဲ့နိုင်ငံရေးညှိနှိုင်းမှုတွေကလည်းပြင်းထန်ခဲ့ကြပါတယ
်နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဥတမောင်တန်းတို့ကတင်ပြပေးခဲ့ကြတာပါခင်ဗျာပြည်ဝအမေရိကန်တန်ကနေစနေနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုတော့အပတ်စဉ်ကဏ္ဍတွေကိုမတင်ပြခင်တရုတ်နဲ့ထိုင်ဝမ်ကြားကပြည်ပခအခြေအနေအကြောင်းသတင်းဆောင်ပါးတစ်ပုဒ်ကိုတင်ပြပေးပါမယ်။ထိုင်ဝမ်အုပ်ချုပ်မှုအောက်ကကင်မန်းကျွန်းဟာတရုတ်ပြည်မကြီးနဲ့3ကီလိုမီတာမိုင်နဲ့ဆိုရင်တော့တိတသမ9မိုင်ပဲဝေးတာပါ။အရင်ကဆိုဒီကျွန်းကိုတရုတ်တပ်တွေမကြာခဏချဉ်းကပ်ပြီး6လတဲ့နေရာလဲဖြစ်ပါတယ်။ဒီကျွန်းမှာစစ်မှုထမ်းခဲ့သူတချို့ကဒီကျွန်းလေးကိုပြန်အလဲလာကြည့်ကြတာပါ။တရုတ်နဲ့ထိုင်ဝမ်တင်းမာမှုကဒီကျွန်းအပေါ်ဘလို့ရိုက်ခတ်မှုရှိပါတဲ့။ဒီအကြောင်းရိုက်တာသတင်းကိုအခြေခံပြီးမအေးသနာကျော်ကတင်ပြပေးပါမယ်ခင်ဗျာ
။လေတော်တော်လေးတိုက်တဲ့ကင်မန်ကျွန်းပေါ်မှာရဲရင်နဲ့အခုအသက်50ရှိပြီဖြစ်တဲ့စစ်ပြန်ထိုင်ဝမ်တယောက်သူစစ်မှုထမ်းခဲ့စဉ်သူတို့ကျွန်းသားကိုတရုတ်စစ်တဲ့ရေရင်တွေကတ်လာတော့သူတို့အချက်ပေးမီးတို့တွေနဲ့ပြစ်ခတ်ရတာကိုပြန်ပြီးတော့သတိရနေမိပါတယ်။သူကဒီကျွန်းလေးပေါ်ဒီလာလာပြတော့ပြန်လဲတဲ့စစ်ပြန်စစ်မှုရန်ဟောင်းအုပ်စုတွေနဲ့ပါလာတာဖြစ်ပါလေ
။အဲ不然不想去抓一把人是下他可是他
တော်ပြီလဲတက်လိုက်လို့ရတာမဟုတ်ဘူးလေ။တက်တက်6ရုံပဲ။ဒါပေမဲ့သူတို့ကလည်းမကြောက်ပါဘူး
။ကီမန်ကျွန်းကတရုတ်ပြည်မကြီးနဲ့ထိုင်ဝမ်ကြားထိုင်ဝမ်ရေလက်ကြားရဲ့ရှေ့တန်းနယ်မြေမှာတည်ရှိပြီးတော့ထိုင်ပေမျိုးတော်နဲ့ဆိုရင်လေရင်ခီးနဲ့တနားကြီးတရုတ်ပြည်မကြီးနဲ့ဆိုရင်တမောနဲ့ခဏလေးစီးတာနဲ့ရောက်ပါပြီ။ဒီနေရာကနေစစ်အေးကာလတင်းမာမှုတွေအထွတ်ထိပ်ရောက်နေချိန်1958ခုနှစ်မှာလက်ဖက်ချားတိုက်ပွဲတွေအကြီးကျယ်ဖြစ်ခဲ့တဲ့နောက်ဆုံးနေရာဖြစ်ပါတယ်။အဲဒီကျွန်းမှာ1992ခုနှစ်ကနေ1993ခုနှစ်ကြားစစ်မှုထမ်းခဲ့တဲ့ခြံကခုနှစ်တွေအများကြီးကြာခဲ့တာတော့မှအဲ့ဒီတော့ကသူတို့တရုတ်တင်မောတွေနဲ့ဘလို့ရင်ဆိုင်ခဲ့ရလဲဆိုတာသိချာမှတ်မိနေတော့မှ။ဘာ
သာတော့ဆိုနေခဲ့ထက်ခတ်ဒီနာကစီပါစားတတတတတကြည့်ရကြည့်ရရတာဆက်ဆက်တော့
ညဘက်တည်းဆိုလို့ရှိရင်စက်တနတန်တွေအကြီးကြီးနေရပါတယ်ခုနဖြတ်လာတဲ့အောက်ကြိုင်တွေကအမြောက်တွေကလည်းအချက်ပြမီးတုပ်တွေနဲ့ပြန်ပစ်တော့မီးတွေထွက်အဲ့မှာမီးစားကျသွားလို့ရှိရင်ဒီဘက်ကိုကတ်လာနေတဲ့တင်မောတွေအများကြီးဖြစ်နေတာမြင်ရပြီအဲ့လိုစဖြစ်တော့ဖြစ်ဖြစ်ချင်းဌာနချုပ်ကိုဆက်သွယ်ရတယ်သူတို့ကလည်းခုဖသာကူရှင်းလို့ပြန်ပြောတာဗျကျွန်တော်တို့ဒီကနေပြီးတော့ချက်ပြမီးတုပ်နဲ့စဖြစ်ပြီးဆိုတာနဲ့မရှမ်းရှိတန်းကစခန်းကိုဟော်ယူကျွန်းတို့ကကျွန်တော်တို့တပ်တွေကတင်မောတွေစီတနတ်တွေနဲ့ဝိုင်းပစ်ကြရတယ်
လက်တလုံးနှစ်ဖက်ကြားမှာတင်းမာမှုတွေတိုးလာနေပြီးတော့အော်တိုဘာလတရနေ့ကစလို့တရုတ်လေတက်ကထိုင်ဝမ်ရဲ့လေကြောင်းကာဝေးရဲ့နေမြေအတွင်းလေရဲ့တီတီဝင်ရောက်ကျူးကျော်မှုတွေလုပ်ခဲ့လို့တရုတ်အနေနဲ့ဒီချက်ပို့ပြီးတော့ဘာများလောက်လာအောင်မလဲဆိုပြီးတော့ထိုင်ဝမ်အစိုးရရောနောက်ပြီးတော့အနောက်ဒီမိုကရေစီနိုင်ငံအစိုးရတွေရောအထိတ်တလန့်ဖြစ်ခဲ့ကြပါလိမ့်။နောက်ထပ်စစ်ပြန်တည်ဦးဖြစ်တဲ့ချန်ဝမ်ကြီးကတော့ပြဿနာတွေဖြစ်လာမှာကိုစိုးရိမ်နေရပါ။
是以我当过兵的人而且一个小小市民我是觉得还是以
ကျွန်တော်ကစစ်ပြန်လဲစစ်ပြန်ခက်အေးအေးနေခြင်းနဲ့တူလဲဖြစ်ဆိုတော့ငင်းချမ်းရေးကအရေးအကြီးဆုံးလို့ကျွန်တော်ထင်တယ်ငင်းချမ်းရေးကအကုန်လုံးအတွက်လဲကောင်းတယ်တနည်းအားမှာစစ်ဖြစ်ပြီးဆိုတာနဲ့အားလုံးနှစ်နာရတာကြီးပဲတိုင်ဝမ်ရေလက်ကြားတစ်ဖက်တစ်ချက်မှာနေကြတာချင်းအတူတူအားလုံးကတရုတ်ဘီရင်မင်းမြတ်ရဲ့မျိုးဆက်တွေကြီးပဲပြည်မကြီးနဲ့ကျွန်းသားတွေဆိုပြီးခွဲမနေသင့်ပါဘူးကျွန်တော်တို့တရုတ်ရဲ့ယဉ်ကျေးမှုပိုထွန်းကားဖို့ပဲအတူတူစူးစမ်းဝိုင်းလုပ်ကြတင်တာပါ
damit တရုတ်ပြည်မကြီးနဲ့ကပ်နေတဲ့ကင်မန်ကျွန်းမှာတော့အလုံးကပုံမှန်လို့ပါပဲထိုင်ဝမ်ကအသွားလာလဲဘာမှကန့်သက်ချက်မရှိသလိုဒီလိုလာလေဖို့အဆင်ပြေရလားဆိုတဲ့အမေကိုယ်တော်အံ့ဩနေပုံရပါတယ်1944ခုနှစ်ဒီဇင်ဘာမှာတရုတ်ကွန်မြူနစ်တပ်ဖွဲ့တွေဝင်ရောက်ကျူးကျော်ပြီးတော့နေရာယူခဲ့တဲ့ကအသုံးပြုခဲ့တဲ့အင်ပြတ်တစ်ခုထဲမှာဒီကျွန်းကအကျိုးချောင်ရှင်းပြနေသူကတော့ကီမန်ခေးသွားလုပ်ငန်းကိုတာဝန်ယူထားတဲ့တီချန်ဂန်မန်ဖြစ်ပါတယ
်非常的安全好那不管是从经济或民生
上ကီမန်မှာကူဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးပြောရမယ်ဆိုရင်ကျွန်တော်တို့နေရာဘေးကင်းလုံခြုံပါတယ်စီးပွားရေးဘက်ကပဲကြည်ကြည်လူတွေရဲ့ဘဝအနေထားကပဲပျော့ပျော့ဒီရေလက်ကြားတင်းမာမှုကြောင့်ဘာမှရိုက်ခတ်မှုမဖြစ်ပါဘူး။ဒါပေမဲ့ဒီလိုတင်းမာမှုတွေရှိနေတော့ရင်းကရှိထားတဲ့ရေလက်ကြားဖြတ်ကျော်စီးပွားရေးမှုကိုကောင်းထည်ဖော်လို့မရတော့ဘူးဖြစ်နေပါတယ်။စီးပွားရေးအရာနည်းနည်းတော့ခက်တာပေါ့ဗျာ
။တရုတ်ပြည်မကြီးရဲ့ကမ်းလွန်မဆုကျွန်းစုထဲမှာတည်ရှိတဲ့ခီမန်ကျွန်းကတရုတ်ကွန်မြူနစ်တွေနဲ့ကွန်မန်ဒန်တပ်တွေကြားပြည်တွင်းစစ်မှာရှုံးနိမ့်ခဲ့ရတဲ့ကွန်မန်ဒန်တပ်တွေထိုင်ဝမ်ကျွန်းကိုထွက်ပြေးခဲ့ရတဲ့1949ခုနှစ်ကတည်းကထိုင်ဝမ်အစိုးရလက်အောက်မှာရှိနေတာပါ။ရှစ်ပွဲပြည့်တဲ့နောက်နှစ်ပေါင်းတော်တော်ကြာ1988ခုနှစ်အထိအမြောက်နဲ့အမြဲလိုမျိုးလှမ်းပစ်တာတွေရှိနေခဲ့ပါတယ်။1988ဒီဇင်ဘာလ15ရက်နေ့မှာတော့အမေရိကန်ပြည်အောင်စုကထိုင်ဝမ်အစိုးရကိုတရားဝင်အသိအမှတ်ပြုလိုက်တော့အဲ့လိုလှမ်းပစ်တာတွေရပ်သွားခဲ့ပေမဲ့လည်းဝါရဖြန့်စာရွက်တွေလှမ်းပြီးတော့ပြစ်ချတာမျိုးတော့ကြိုးစားရှိနေပါတယ်။အဲ့လိုမျိုးဝါရပြန်စာရွက်ထုတ်တွေလှမ်းပစ်တဲ့ခါမှာလေလူတွေတည်နိုင်တည်လဲတည်တဲ့ဖြစ်ရတွေကြုံခဲ့ရလို့ဒေတာကန်တွေပြီးတော့ဒီစီရေးပရိပခကြုံခဲ့ရသူတွေစိတ်ထဲမှာစိုးရင်ထိတ်လန့်နေတော့မှာဂျက်စီကာချန်းကတော့အသက်53နှစ်ရှိပြီမလို့အဲ့ဒီတော့ကအဖြစ်တွေကိုမှီလိုက်ပါတယ်အခုသူကလက်ဖက်ဆိုင်ဖွင့်ထားတာဖြစ်ပြီးတော့အမြောက်နဲ့လှမ်းပစ်တာမျိုးတော့မကြုံကျင်ဘူးဆိုပေမဲ့ဒီလိုတင်းမာမှုဖြစ်နေတဲ့အခြေအနေမျိုးကိုတော့သူကရိုးနေပါပြီ
။当然大家都会怕战争但是我希望两岸和平。
လူတိုင်းကတော့စိတ်ကိုကြောက်ကြတာပဲလေ။ဒါပေမဲ့ဒီထိုင်ဝမ်ရေလက်ကြားမှာငြိမ်းချမ်းပါစေလို့ကျွန်မမျှော်လင့်မိတယ်။အားလုံးလက်တွဲပြီးအတူတကွနေနိုင်ကြပါစေလို့မျှော်လင့်နေ။ပြဿနာရှိရင်အားလုံးထိုင်ပြီးပြောဆိုဆွေးနွေးလို့လည်းရတာပဲ။စစ်မီးဆတော့မွှေးတင်မှု။အဲ့ဒီလိုငြိမ်းချမ်းရေးလမ်းခင်းနိုင်မယ်ဆိုရင်နောက်မျိုးဆက်တွေလည်းပူပန်နေစရာမလိုတော့ဘူး။
ကီမန်ကျွန်းကြီးရဲ့မရှန်ကင်းစခန်းနဲ့ပြည်မာကြီးနဲ့ဆိုရင်ရေကြအချိန်မှာတမိုင်ကျော်လေးပဲဝေတာပါပြီးတော့ထူးခြားတာတစ်ခုကဒီကျွန်းပေါ်ကလူတွေကထိုင်ဝမ်ကျွန်းမကြီးကလူတွေနဲ့မတူဘဲနဲ့သူတို့ဘာသူတို့တရုတ်လိုသတ်မှတ်ကြတာဖြစ်ပါတယ်တချို့ဆိုရင်ရင်းကနှစ်ဖက်ကြားဖြစ်ခဲ့တဲ့ပြည်ပကကိုအကြောင်းပြုပြီးတာမှဝင်ငွေရှာဖို့လုပ်ကြတာပါစစ်အတွင်းမှာကြားခဲ့တဲ့အမြောက်ကြီးကနေကိုတုံးပြီးတော့ဓာတ်ရီထုတ်လို့ရောင်းချသူကတော့လီယွန်စင်းပဲဖြစ်ပါတယ
်我没有经历过啊年轻一代就现在年轻人就
ဒါမျိုးတွေကကြုံခဲ့ပြီးသားပါခုခေတ်မျိုးဆက်အစ်တွေကတော့ဘယ်သိမလဲကျွန်တော်တို့ကြုံခဲ့ဘူးတဲ့လူကြီးတွေကတော့တိတ်မကြောက်ပါဘူးဒါပေမဲ့စစ်တကယ်ဖြစ်လာမှကိုတော့ကြောက်ပါတယ်လေရင်နဲ့ပုံကျဲရင်ဘုံခိုချင်းတွေထဲမှာပုံကျရမှာ
ဟုတ်ပါတယ်ဒီကျွန်းလေးပေါ်ကလူတွေသူတို့ကသူတို့ထိုင်ဝမ်ကျွန်းသားတွေလိုပဲယူဆယူဆတရုတ်တွေလိုပဲပြောပြောအားလုံးအတွက်တော့စစ်ပွဲကြီးနောက်တစ်ခုရင်မဆိုင်ရပဲနဲ့အေးအေးချမ်းချမ်းနဲ့နေထိုင်သွားနိုင်ရေးပဲဖြစ်ပါတယ်ရှင်
မိုက်တနာကြောင့်တင်ပြပေးခဲ့တာပါခင်ဗျာ။ဗီအိုအမေရိကန်တန်ကနေစနေနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့အလဲရောက်လာပြီးမို့ပထမအဦးဆုံးတော့ဒုအတန်အစီအစဉ်နဲ့စပါမယ်။မြန်မာနိုင်ငံတဝမ်းကလူခွင့်ရည်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုဒုအတန်ဝိုင်းတော်သားတွေကအစီအစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ဖက်ဆင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Foundation Hero တဲ့ကတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့စစ်တပ်ကမြို့နယ်တချို့ကိုအင်တာနက်ဖြတ်ပြီးကမ္ဘာကြီးနဲ့ဆက်သွယ်ဖြတ်တောက်လိုက်ပါတယ်။ဒီလိုဖြတ်တောက်တာဟာပြည်ပခါနဲ့ခုခံစစ်တေပြင်းထန်နေတဲ့ဒေသတွေကိုအဓိကဦးတည်ပြီးတော့ဒရင်စီစဉ်မှုနောင်လေးအောင်မဟာဗျူဟာကြကြနဲ့ဖြစ်တော့နေတာဖြစ်တယ်လို့ယုံကြည်နေကြပါတယ်။ဒီဆောင်မကို Foundation Hero တွေကတင်ဆက်ထားတာဖြစ်ပါတယ
်။ကဘာအချင်းကြာရှည်ဆုံးအင်တာနက်ဖြတ်တောက်မှုဖြစ်ခဲ့ပူတဲ့မြန်မာနိုင်ငံမှာအခုတခါလဲကာလရှိကြာအင်တာနက်ဖြတ်တောက်မှုတွေထပ်ဖြစ်နေပြန်ပါပြီ။NLD အစိုးရလက်ချက်ကစစ်တပ်နဲ့ရခိုင်တပ်တော် AA တို့အကြားတိုက်ပွဲတွေပြင်းထန်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမြို့နယ်ရှိခုနဲ့ချင်းပြည်နယ်ပလဝါမြို့နယ်တို့ကို2019ခုနှစ်ဇွန်လကစလို့နှစ်နှစ်နီးပါးအင်တာနက်ဖြတ်တောက်ခဲ့ပူပါတယ်ဖေဖော်ဝါရီလ1ရက်နေ့စစ်အာဏာသိမ်းချိန်နဲ့အာဏာသိမ်းပြီးနောက်ပိုင်းမှာလည်း ပြည်သူတွေကိုအကြောင်းကြားရမှရှိပဲတနိုင်ငံလုံးကိုအင်တာနက်ဖြတ်တောက်ခဲ့ပါတယ်။အဲဒီနောက်မှာတော့ဒေတာအများစုမှာကန့်သတ်ချက်တွေအများအပြားနဲ့အင်တာနက်ပြန်ဖွင့်ပေးတဲ့စီရင်လေးဖွင့်ပေးထားပါတယ်။အခုတစ်ချိန်မှာတော့စစ်တပ်အာဏာသိမ်းတာကိုလက်မခံဘဲပြင်းပြင်းထန်ထန်ဆန့်ကျင်နေတဲ့ဒေတာတွေကိုအင်တာနက်နဲ့ဖုန်းလိုင်းတွေဖြတ်တောက်တာ28မြွနဲ့အထိရှိနေပါပြီ။ဖားကန်ဒေတာကန်တဦးကတော့သူတို့စီမှာဖုန်းကြားဖြတ်နားထောင်တာတွေရှိတယ်လို့ယူဆတဲ့အတွက်စာနဲ့သာအခြေအနေကိုပြောပြထားပါတယ်။သူကမူရည်စီဝါရောင်းဝယ်သူတွေကလည်းလမ်းပေါ်မှာပေါ်ပေါ်ထင်ထင်ရောင်းဝယ်နေကြတယ်။တချို့လမ်းဆိုမာဖီးယားလမ်းလိုပဲအပြင်းလူအောင်ဖျက်မရဘူး။အာနာတင်းစကလေးကမူရည်စီဝါဖျက်ဖြူနေသူတွေရဲ့နိဗ္ဗာန်ခေတ်စတာပဲလို့သူကပြောပါသေးတယ်။နောက်ထပ်လည်းအရင်က WY နေကိုတစ်လုံး4000နဲ့5000ကြားရောင်းပြီးအခုတော့3လုံးကို1000ပဲပေးရတယ်လို့ပြောပါတယ်။တွေးကြောတဲ့ထိုးရဲ့ဘဲမြူကဘူးသေးအရင်စေ2000နဲ့4000ကြားကိုအခု4000နဲ့ရတယ်။ပေးမဲစေက1000မိုးကိုတလက်မတုံးပေးစေက2000မိုးကို10လက်မနဲ့ခပ်ပုံကအလဲကားတော့ရရဲတရားဥပဒေမစိုးဝန်းနိုင်တော့တဲ့အချိန်မှာအင်တာနက်ဖြတ်ထားတော့မြေပြင်အခြေအနေလူမသိနိုင်တော့ဘူးဆိုပြီးပိုရဲလာတာပေါ့လို့သူကပြောပါတယ်ဒိုးတန်ကမကွေးစကိုင်းနဲ့ချင်းပြည်နယ်ကသူတွေနဲ့စကားပြောကြည့်ရမှာလေ
ဘုံမိုင်းနေနဲ့ဓာကျက်နေတယ်ဟောက90လောက်ပေါ်မှာတကောလောက်မိတယ်မင်
းကြီးကကြရတယ်ပေါ့နော်အဲ့ဖုန်းလိုင်းနေရောဖြတ်တော့ခံရတယ်ဒီနီးလည်းပြတ်တယ်ပေါ့ဟုတ်အမီကကြာတော့ခုနလေးမှပဲလာတယ
်2G လည်းမရဘူး 3G လည်းမရဘူး 4G လည်းမရဘူး 2G တော့ခဏတစ်ချို့တော့ပြုတ်နေတယ်တော့ဒီဓာတ်ပုံတွေဒါတွေဘာမှကြည့်နေရစားစားနေနေနေပဲပဲဒါလည်းနေနေ
အင်တာနက်လွတ်လပ်မှုအခြေအနေနဲ့ပတ်သက်ပြီး Freedom House နဲ့ Free Expression မြန်မာအဖွဲ့နှစ်ဖွဲ့ရဲ့ချုပ်ပြန်ချက်အရဆိုရင်မြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်မှုအခြေအနေကအမှတ်တရပေးတဲ့အထက်မှာအရင်နှစ်က34မှတ်ရခဲ့ပေမဲ့အခုနှစ်မှာ19မှတ်သာရပြီးထိုးစင်းသွားတာပါမြန်မာနိုင်ငံရဲ့လူဦးရေ54သန်းကျော်မှာ43ရာခိုင်နှုန်းကျော်ဟာအင်တာနက်အသုံးပြုနေကြပြီးအများစုကမိုဘိုင်းအင်တာနက်ကိုအသုံးပြုကြတာဖြစ်ပါတယ် FTTH နဲ့ Wi-Fi အင်တာနက်တွေချိတ်ဆက်လို့မရသေးတဲ့မကွေးတိုင်းဂန်းခေါ်နဲ့အတွင်းကကိုမမောင်တို့ရွာကတော့ဖုန်းနဲ့မိုဘိုင်းအင်တာနက်ကိုအသုံးပြုကြတာပါအင်တာနက်ဖြတ်တောက်ချိန်မှာတော့သူတို့ရွာကနေ၄နှစ်လောက်ကြာတဲ့ခရီးကိုသွားပြီးမှအင်တာနက်သုံးလို့ရပါတယ်ကိုမမောင်ကတော့မိဖေးသင့်နဲ့စစ်ပေးရှောင်ရွာသားတွေအတွက်မြို့ကဆွေမျိုးသားချင်းတွေအလှရှင်တွေစီကအွန်လိုင်းငွေကြေးနဲ့လွှဲလာတဲ့ငွေတွေကိုအစစ်ဆေးတွေကြားကပဲတွာလာထုတ်ပေးနေရပါတယ
်။အဲ့ဒါနဲ့တက်တောင်းပါစရာဒါကခက်ဖြစ်တဲ့စိုးစိုးကတော့ဒီဘက်မှာရောက်နေတဲ့တငယ်ချင်းတွေမျိုးတွေစက်မီပေါ့နော်တဲ့ချင်းနေနေအဲ့လိုပိတ်လေးတစ်ခုထောင်ပြီးတော့မှအကူကြီးတော့ခင်းရတယ်အဲ့တော့အင်တာနက်တက်တောင်းတော့ကဟုတ်ကလေးတည်းရောဒီနိုင်ရတဲ့ခြေတီသွားပြီးမှအဲ့လိုမျိုးတွေအဆင်ပြေလုပ်ကြရတယ်။ဟောမလွယ်ဘူးပေါ့ဗျာဟောလို့ပါတယ်၄၅၆ရင်းနေမှတပတ်လောက်နေမှတစ်ခါလောက်သွားနိုင်အောင်ဟောကျွန်တော်တို့ဖိစားနေဆိုတော့လေ။သွားလာတာလည်းလည်းမှဆေးတွေကတအားများတယ်ဆိုတော့အဆင်မပြေဘူးပေါ့လို့။သွားရောသွားတဲ့အချိန်လေးတွေပဲအဲ့လိုမျိုးခက်ခဲဖြစ်တဲ့ဟာလေးတွေတင်ရတာပါ။ဝင်ယူပြီးပြင်ကန့်မယ်ဆိုရင်လည်းအဆင်အသင့်ဆင်ပြေတာပေါ့အဲ့လိုတော်တော်လေးပေါ့ဗျာ။ဟောလို့ပါတယ်ပြင်မဲ့ပါလေ။
သူတို့ရွာကိုစစ်တပ်ကမီးသုံးကြိမ်ဝင်ရှိုးခဲ့ပြီးနောက်ဆုံးတစ်ကြိမ်တော့ကအင်တာနက်ပြတ်နေချိန်မှာသတင်းတွေတင်ဖို့ခက်ခဲခဲ့ပါသေးတယ်။တူမီတော်လန်ရေးသမားတွေရဲ့သခိုင်းတိုင်းကဏ္ဍနေရဲမှာတော့စစ်ကောင်စီကအင်တာနက်ကိုစက်တင်ဘာဒုတိယဘက်ကဖျက်ခဲ့ပြီးရဲ့နောက်မှာတငဲ့ပရိမှုကျူးလွန်တာရှိခဲ့တယ်လို့ဒေသခံအရေးဆိုင်ရာပေးနေသူကိုဦးကဆိုပါတယ်။လုံခြုံရေးအခြေအနေကြောင့်ကျူးလွန်ခံရသူမိသားစုကိုဓာတ်ရိုက်ဆက်သွယ်ခွင့်မရခဲ့ပေမဲ့ဒို့အတန်ကိုပြောပြခဲ့တဲ့ကိုဦးကတော့ဒီဖြစ်စဉ်ကိုမျက်မျက်တက်တွေကတဆင့်မင်းမြတ်အတည်ပြုထားခဲ့သူပါသူက
ဒါတမီးရဲ့အတွင်းမှာဒါအဆက်လုံးရဲ့ရေမီးကိုပြောင်းပြင်တက်တာနေတယ်မှာစိတ်ပြေပြေချင်တာပေါ့ဒီချိန်မှာတရားမျှတမှုဆိုတာတော့ဟိုတန်ခါးကြီးပုံမျိုးလိုဖြစ်နေပါဗျာဒီဈာမန်အခြေခံတမီးရဲ့အတွင်းမှာနေထိုင်နေအခုတော့ rate ပြေပြေခံခဲ့ရတဲ့ဒီငါမိသားစုနဲ့ဒါမှလိုက်လို့မရှိနိုင်အဓိကသိသွားရင်ဆက်စရာအရင်အဲဒီချိန်မှာများဒီလိုဝင်လာပြီးတော့ဒီလိုစီဝင်လာပြီးတော့မှဟုတ်တယ်တမလည်းကျမလည်းဆိုတာမသိတာနဲ့အနေထားရှိနေတ
ယ်။ကဏီမှာအဆူလာအသက်ခံရတာတွေလည်းရှိခဲ့ရကြောင်းဒေတာကဏီဟာစစ်တပ်ကအင်တာနက်ကိုရွေကျက်ရှိရှိဖြတ်တောက်ပြီးဆိုးဝါးတဲ့လောက်ရက်တွေထွက်ကျူးလွန်မှာကိုစိုးရိမ်နေကြပါတယ်။သူတို့ရွာမှာတိကျခိုင်မာမှုမရှိတဲ့သတင်းအမှားတွေပြန့်နေတယ်လို့သူတို့ဒေတာတွင်အခြေအနေကိုပြင်ပကလူတွေအမှန်တိုင်းမသိနိုင်တာမျိုးရှိနေတယ်လို့လည်းကိုဦးကပြောပါတယ်
။ကဏီနဲ့ကျင်းလာတဲ့အစက်ဒေတာတွေမှာဘာဖြစ်ကောင်းစီကကြီးရဝင်လာဒီတန်ကြက်ကကားကြီးတွေနဲ့ဘာဖြစ်တယ်ညာဖြစ်တယ်ပေါ့စတဲ့ဒီအဲ့လိုတွေလောက်တာမျိုးတွေပေါ့ကြားနေရတာပေါ့ ကျန်တဲ့တရားမူဒီပြပြသားတွေကမဟုတ်တကယ်လဲစကောင်းကြီးတွေကဝင်မနေလည်းကြီးလောနေတာတကယ်ဒါရောသူရှာကျွန်တော်တို့အဲနေတွေ့နေရတဲ့တော့ဗျာအားပြီးတော့ကနေနေတွေ့မှာဟိုဘယ်နေတဲ့နေရာဝင်စကောင်းကြီးတွေကဝင်နေပါတယ်မီရှူလိုက်တယ်ညာတွေမီရှူလိုက်တယ်ပေါ့တကယ်မဟုတ်ဘူးဒါရယ်စိုက်ွားတွေအင်တာနက်ဖြစ်လိုက်ပြီးတော့နောက်မှာဒီကနေနေပတ်သက်တဲ့တရားမှာရယ်စိုက်ွားတွေအင်တာနက်လိုင်းပေါ်တွေမက
ချင်းပြည်နယ်မှာလည်းစစ်တပ်ကစစ်အင်အားတွေကိုတိုးချဲ့နေပြီးပြည်နယ်တွင်းကမြို့နယ်၉ခုစလုံးကိုအင်တာနက်နဲ့ဖုန်းလိုင်းဖြတ်တောက်တာတွေလုပ်နေပါတယ်။ဟာခါကတော့တခြားမြို့နယ်တွေလိုအင်တာနက်ပြတ်သွားတာမဟုတ်ပေမဲ့အခုရက်ပိုင်းမှာအချိန်ပိုင်းနဲ့ပြတ်တောက်တာရှိလာပါတယ်
။စိတ်ပူရတဲ့အနေထားတော့ရှိတာပေါ့နော်။ညီမရေဘာဖြစ်လို့လဲဆိုတော့အခုကျွန်တော်တို့ဒီဖလန်းနဲ့ဟာခါကြားမှာဆိုတော့ဒီစစ်တပ်လက်ပိတ်မိနေတယ်ပေါ့။ဆိုတော့သူတို့တွေလည်းပြန်ပြီးတက်ရမလားပြန်ပြီးလုံးဆောက်ရမလားအဲ့လိုမျိုးအခြေအနေတွေဖြစ်တဲ့အကပ်ပေါ့နော်။ဒီဘက်မှာလည်းကျမတို့ဒီလိုတို့တွေတက်လာနိုင်ရင်ဆိုတော့ကျမတို့ဒီလိုထူးတွေအနေနဲ့ဘယ်လိုပြင်ဆင်ရမလဲပေါ့နော်ဘောဒါမဲ့ဖုန်းလိုင်းတွေပြတ်တော့တယ်ပြီးရင်ထက်လိုင်းတွေမရတဲ့ခါကျတော့တို့ဖက်ကနေတင်လာတဲ့တတိယချက်လက်တွေလည်းကျမတို့မမြင်ရဘူးမတွေ့ရဘူးဖုန်းတွေလည်းဆက်သွယ်လို့မရတဲ့ခါကျတော့ကျမတို့တော့ဆိုတော့ဆိုရင်ရဲ့အတိုင်းတားရတော့ရှိတာပေါ့ဟုတ်ကျမတို့ကကြတော့ဒီလိုတနည်းနဲ့ဖြစ်တယ်ပြီးရင်ဒီတစ်ခုနဲ့လည်းမရတဲ့ခါကျတော့တတိယတစ်ချောင်းရမယ့်နေရာတယ်လည်းမရှိတဲ့ခါကျတော့ဘလို့နေရမလဲပေါ့နော်။ဟိုအဲ့လိုမျိုးတွေဆိုရင်ကြောက်ကြတာတွေလည်းရှိတယ်။ပြီးရင်တခုရှိသေးတာကအလားနဲ့လည်းဟိုပိတ်တစ်ခါကျတော့တန်းတဲ့ခါအတွက်ပေါ့နော်။အဲ့အဲ့ဒါရဲ့အတွက်လည်းဆိုရင်လည်းတော့ရှိတယ်ပေါ့ဟုတ
်။ဆက်သွယ်ရေးဥပဒေပုံမှန်89အရာပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကိုအရေးပေါ်အခြေအနေမှာဆက်သွယ်ရေး operator တွေနဲ့ internet ဝန်ဆောင်မှုလုပ်ငန်းတွေရဲ့ဝန်ဆောင်မှုတွေကိုဖြတ်တောက်ခွင့်ပေးထားတာပါ။လက်ရှိအင်တာနက်ဖြတ်တောက်မှုတွေနဲ့ပတ်သက်ပြီးတော့တပ်ဆိုင်ရာအော်ပရေတာတွေကလည်းသုံးစွဲသူတွေကိုအကြောင်းကြားတာမရှိဘူးလို့သိရပါတယ်။အင်တာနက်အပြတ်ခံရတဲ့ဒေတာကပြည်သူတွေကလည်းဘာကြောင့်အပြတ်ခံရရဲဆိုတာကိုတိကျစွာမသိရှိပေမဲ့စည်ရေးရရွယ်ချက်ရှိဖြစ်တာလို့ထင်နေကြပါတယ်။အင်တာနက်ဖြတ်တောက်ထားတဲ့အခြေအနေနဲ့ပတ်သက်ပြီးစစ်ကောင်စီထိန်းချုပ်ထားတဲ့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကိုဆက်သွယ်ခဲ့ပေမဲ့အဖြေမရခဲ့ပါဘူး။လူတွေရဲ့တည်ငြိမ်ချက်လက်ရယူပိုင်ခွင့်ကိုကန့်သတ်လိုက်တာကတော်လန်ရေးကိုပူတော်ရေးစေးတင်ပေးလိုက်သလိုဖြစ်သွားတယ်လို့ကိုဦးကတော့ယုံကြည်နေပါတယ
်။ Internet line ကြီးတဲ့ဆီကနေဒီမှာ Internet line ကြီးရဲ့ကျွန်တော်တို့ data ကိုပြည့်ပြည့်ဆက်တဲ့ပြည့်ပြည့်ကျက်ကျက်တွေရဆက်လို့ရှိရင်။ကာကနီမှာတော့ဒီလိုလူကြီးချင်းနေပုံကြီးချဲ့ပြီးတော့အဖွာဆွာကနေညာနေတယ်ပေါ့။ညာနေတဲ့ကြောင့်မလို့ဒီအဓိကကတော့ဒီခက်ခက်ခဲခဲကတင်းကြီးနဲ့နှမငကကျွန်တော်တို့ data ကိုအတွက်ပေါ့။ဒီ data မှာမဟုတ်ဘူး Internet ချက်တဲ့ data တွေအတွက်ကိုအမှန်တကယ်နဲ့တရင်ဒီကိုဟိုလုတ်ပြီးနိုင်ကြရင်ပိုကောင်းမယ်ပေါ့ဗျာဒီကတော့ကျွန်တော်တို့ကလီနေအနေနဲ့ကတော့လုံးဝဒေါ်လာရင်းအတွက်အင်တာနက်ချက်ချင်းချင်းမဖြစ်ချင်းနေသိသိနေတာပေါ့ဒေါ်လာချင်းနေအောင်ဒေါ်လာတောင်းမယ်ဒီလိုအင်တာနက်ဖြတ်လိုက်တဲ့ကြံကိုပို့ပြီးတော့မှတောင်းမှဒီဒေါ်လာဘုရားအတွက်အားကောင်းလာတဲ့အများကြီးပဲဒေါ်လာတိတိတွေ့နေရတယ်ပေါ့
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒို့တန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီဆောင်မှမှလုံခြုံရေးအခြေအနေတွေကြောင့်နံပါတ်တွေကိုပြောင်းလဲအသုံးပြုထားပါတယ်။ဒို့တန်ပတ်စင်တန်လှည့်အစီအစဉ်ကိုဒို့တန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျွန်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOE ကထုတ်လင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နဲ့နဲ့6နာရီကနေ9နာရီတွဲမှလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုအလှရှင်တွေကဗန်မှုကူညီထားပြီး Foundation Hero တဲကတင်ဆက်ထားတာဖြစ်ပါတယ်။ဒို့တန်အစီအစဉ်ကိုနားဆင်ပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။ဒို့တန်အစီအစဉ်ကိုနားဆင်ခဲ့ကြရတာပါခင်ဗျာ။ View American တန်ကနေစနေနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။မြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်တွေကိုတော့လိုင်းနိုမီတာ31 32 51 နဲ့လိုင်းလမီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ကြသလိုမြန်မာ VOE မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းဓာတ်ရိုက်နားဆင်ကြည့်ရှုအားပေးလို့ရနိုင်ကြပါတယ်ခင်ဗျာ။မကြခင်မှာအပတ်စဉ်ခန္ဓာတွေကိုဆက်လက်ထုတ်လွှင့်ပေးသွားဖို့ရှိနေပါတယ်ခင်ဗျာ
။ VOE မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို Smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOE Burmese App ကို Download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOE Burmese လို့ရှာပြီး Download လုပ်နိုင်တယ်လို့iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို
ထောက်လွှဲ့နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်ဗီအမေရိကန်တန်ခါနေစနေနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာဒီအစီအစဉ်တွေကိုလိုင်းနံပါတ်32 32 50တိတူကနေတိုက်ရိုက်နာဆင်လို့ရနိုင်ကြပါတယ်အခုတော့စနေညအတွက်အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့တင်ဆက်ပေးသွားဖို့တင်ဆက်ပေးသွားမှာဖြစ်ပါတယ်ပထမဆုံးတော့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်ကိုတင်ဆက်ပေးပါမယ်ဂတိဟာတကဘာလုံးရဲ့အခြေခံလူ့ကျင့်ဝင်လည်းဖြစ်ပါတယ်အပြန်အလှန်ယုံကြည်မှုရဲ့တော့ချက်လည်းဖြစ်ပါတယ်သဘောတူခဲ့ပြီးသားအာဆီယံဆုံးဖြတ်ချက်5ရပ်ကိုအကောင့်ထဲမဖော်နိုင်တဲ့အတွက်နိုင်ငံတကာအလဲမှာမြန်မာစစ်ကောင်းဆောင်တွေကြောင့်အာဆီယံအပေါ်ယုံကြည်ကိုးစားမှုထိခိုက်ရတယ်လို့ထိုင်းဝန်ကြီးချုပ်ဘူဂျိုဂျီဟောင်းပရာယုတ်ချန်အိုချာကပြောသွားခဲ့ပါတယ်အင်ဒိုနီးရှားသမ္မတဂျိုကိုဗီဒိုဒိုကလည်းစစ်ကောင်းဆောင်တွေရဲ့သဘောထားဟာမကြိုဆိုတိုက်တဲ့သဘောထားလို့ဝေဖန်သွားခဲ့ပါတယ်ဒီတစ်ပတ်ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်မှာအာဆီယံနဲ့မြန်မာအကြောင်းတင်ပြမှာပါအာဆီယံခေါင်းဆောင်တွေနဲ့မြန်မာစစ်ခေါင်းဆောင်တွေအကြအကွာဟကိုတကောင်းနိုင်ငံရေးလေ့လာရေးအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးရဲမျိုးဟိန်းနဲ့ဦးတမောင်တန်းကဆွေးနွေးတင်ပြပေးထားပါတယ်ခင်ဗျာ
မြမတပ်မတော်ကောင်းဆောင်တွေနဲ့ခေတ်ပြိုင်ကဘာအကြားပေါ့နော်အတွေ့အမြင်အယူအဆသဘောထားတွေဘလောက်ပေါ်ဟကြီးမားနေလဲဆိုတာကိုကမ္ဘောဒီးယားနိုင်ငံဝန်ကြီးချုပ်ဟွန်ဆန်ရဲ့၃လုံးတိုက်၃ကလို့ရှိရင်အာဆီယံအနုတ်၁ထိပ်သီးကြည်လာခံပြနေတယ်လို့ပြောရမှာပါစစ်ကောင်းဆောင်တွေကအာဆီယံဗရင်းချင်းစာတန်းပါအားလုံးသဘောတူညီရေးမှုနဲ့မဆွတ်ဖက်ရေးမှုကိုမိမောင်းထုတ်ပြပါတယ်ဒါပေမဲ့အာဆီယံကတော့အဲ့လိုမကြည့်ပါဘူးစစ်ကောင်းဆောင်တွေရဲ့သဘောထားကိုမကြိုဆိုတိုက်တဲ့သဘောထားလို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုရိုကပြောပါတယ်မြန်မာလက်ထက်ကိုက်တပ်ဖွဲ့တွေဟာအုပ်ချုပ်ရေးမှာလက်ခံနိုင်လောက်တဲ့စံနှုန်းတွေကိုနှိမ့်ချပစ်ခဲ့တယ်လို့ထိုင်းနိုင်ငံချူလလကောက်တက်ကတို့ကလုံခြုံရေးနဲ့နိုင်ငံတကာလေ့လာရေးအဖွဲ့ရဲ့ညွှန်ကြားမှုတိတိနန်ပေါန်ဆူဒီရက်ကရိုက်တာသတင်းဌာနကလည်းပြောပါတယ်အဲ့တော့ကိုရဲကိုမေးချင်တာကတော့ပေါ့နော်ဒီလိုအစည်းအဝေးမတက်ဖြစ်တဲ့အကြောင်းပေါ့နော်အာဆီယံရဲ့သဘောကွဲတာနဲ့ပတ်သက်ပြီးစစ်ကောင်းဆောင်တွေကပြောကြတဲ့အခါမှာကျွန်တော်တို့အချုပ်ချာအာဏာနဲ့ဝင်ရောက်မဆွတ်ဖက်ရေးမှုကိုဖန်တရားသေးတယ်ပေါ့နော်ဒီလိုပဲခဏခဏပြောကြဆိုတော့ဒါကဂတိကဝတ်ကိုဖောက်ပြတဲ့အခြေခံဒုချစ်ဝဲကိစ္စလားဒါမှမဟုတ်အချုပ်ချာအာဏာကိစ္စလားကိုရဲဘယ်လိုထင်ပါလဲ
ဟုတ်အချုပ်ချာအာဏာကိုစဉ်းစားတဲ့နေရာမှာအရင်ဆုံးကတော့ကျွန်တော်တို့ကအကျွင်းမဲ့အချုပ်ချာအာဏာကိုစဉ်းစားတယ်ဒါသူ့ရဲ့အချုပ်ချာအာဏာပိုင်နိုင်ငံထဲမှာသူလုပ်ချင်တဲ့ဟာကိုလုပ်လို့ရတယ်ပေါ့ဒါပေမဲ့ဒီဘက်ကမှာတော့နှိုင်းရအချုပ်ချာအာဏာကိုစဉ်းစားလာကြတယ်အချုပ်ချာအာဏာကျင့်သုံးတဲ့နိုင်ငံတွေကသူ့မှာတာဝန်ရှိတယ်နိုင်ငံတကာအတိုင်းအဝိုင်းကိုလည်းတာဝန်ရှိတယ်ကိုပြည်သူတွေပေါ်မှာလည်းတာဝန်ရှိတယ်ဆိုတဲ့ဟာကိုကျွန်တော်ကစဉ်းစားလာကြတယ်အဲ့တော့အချုပ်ချာအာဏာလို့ပြောတဲ့ခါမှာအရင်လိုအကျွင်းမဲ့အချုပ်ချာအာဏာချင်းကပ်ပုံကတော့ဒီဘက်ကမှာကျွန်တော်တို့ပြောရဆိုရတာတော်တော်လေးခက်တာတဲ့အနေအထားမျိုးလို့မြင်တယ်ငါအချုပ်ချာအာဏာပိုင်ထဲမှာတော့ငါလုပ်ချင်တာလုပ်မယ်လို့စဉ်းစားပြီးမယ်လေနိုင်ငံတကာကိုတာဝန်ခံရမှာလေအဲ့ဒီအချုပ်ချာအာဏာရဲ့အဓိကပိုင်ခွင့်ဖြစ်တဲ့ပြည်သူတွေကိုတာဝန်ခံရမှာလေအဲ့ဒါတွေကအရေးကြီးလာတယ်လို့စဉ်းစားလာကြတာကိုတွေ့ရတယ်အဲ့တော့အတွေ့အခေါ်ပြောင်းလာတာကိုတော့ကျွန်တော်တို့ဟိုမျက်ခြေမပြတ်မိဖို့လိုတယ်လို့အဲ့လိုမြင်ပါတယ
်။ဟုတ်တယ်။အင်ဒိုနီးရှားနိုင်ငံကြီးဝန်ကြီးရက်နိုမာဆူတီကလည်းသူ့ရဲ့သမ္မတကိုကိုးကားပြီးတော့လည်းပြောတာပေါ့နော်။မဆွတ်ဖက်ရေးမှုတွေကိုလေးစားဖို့ကျွန်မတို့အတွက်အရေးကြီးပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းတခြားမှုတွေကိုမြင့်မြင့်မားမားကင်ဆယ်ဖို့တာဝန်ရှိပါတယ်လို့အာဆီယံရဲ့တာဝန်ကိုပြောခဲ့တယ်ပေါ့နော်။အဲ့ဒီမှုတွေကတော့ဒီမိုကရေစီအုပ်ချုပ်မှုကတော့လူ့ခွင့်ရေးတွေကိုလေးစားရေးနဲ့ဖွဲ့စည်းပုံအစိုးရကိုလေးစားရေးအစရှိတဲ့မှုတွေပေါ့နော်။အဲ့ဒီမူတွေကိုလည်းကင်ဆယ်ဖို့တာဝန်ရှိတယ်လို့ပြောသွားခဲ့ပါတယ်။အဲပထမကျွန်တော်တို့ဒီမိုကရေစီအကြောင်းပြောကြအောင်ပေါ့နော်။ဆိုတော့ဥရောပလိုတိုးတက်ပြီးနိုင်ငံနေနဲ့ရှင်းလိုက်မယ်ဆိုရင်အာဆီယံနိုင်ငံတွေကျင့်သုံးတဲ့ဒီမိုကရေစီလူ့ခွင့်ရေးကိစ္စ။အဲ့တော့နိုင်ငံရှင်မှုအရပြောလို့ရှိရင်ဒါနောက်ကျနေတယ်လို့ပြောရမှာပေါ့နော်။ဒါပေမဲ့အင်ဒိုနီးရှားကွန်နိုက်ကလည်းစစ်အာဏာရှင်စနစ်တပိုင်းအောက်ကအုပ်ချုပ်ရေးစနစ်ကိုဖျက်ဆီးခဲ့တယ်နော်။အဲ့တော့အာဆီယံနဲ့အထူးသဖြင့်မြန်မာစစ်ကောင်းဆောင်တွေနဲ့ဂျာမန်ရှုမြင်ပုံနော်အထူးသဖြင့်အင်ဒိုနီးရှားဒါစစ်ဗိုလ်ချုပ်ဟောင်းခေါင်းဆောင်တွေရှုမြင်ပုံအကွာဟာဘယ်လိုရှိလဲ
ဆိုအဓိကကတော့ကျွန်တော်တို့အထူးသဖြင့်အင်ဒိုနီးရှားပေါ့အင်ဒိုနီးရှားမှာလည်းပြောမယ်ဆိုရင်စစ်ဗိုလ်ချုပ်ဟောင်းတွေကတော်တော်လေးအာဏာရှိခဲ့တယ်အခုချိန်ထိလည်းစစ်တပ်ရဲ့အခန့်ကဏ္ဍကကျွန်တော်တို့အရန်အားနည်းသွားပြီလို့တော့ပြောလို့မရသေးတဲ့အနေအထားမျိုးမှာရှိတယ်ဒါပေမဲ့အင်ဒိုနီးရှားစစ်ဗိုလ်ချုပ်ဟောင်းတွေနဲ့မြန်မာစစ်ဗိုလ်ချုပ်ဟောင်းတွေကြားထဲမှာအတွေးခေါ်အတွေးအမြင်ရတော်တော်လေးတော့ကွာခမှုကွာခြားမှုရှိတယ်လို့ကျွန်တော်တော့မြင်တယ
်ဟုတ်ပါတယ်ဘာလဲဗျ
ပထမဆုံးတစ်ချက်ကတော့ professional ဖြစ်မှုပေါ့
professional ဖြစ်မှုဆိုတာအဲစစ်သားကစစ်သားပီးတာလေ
ကောက်ဝေးကိစ္စပဲလုပ်တယ်နိုင်ငံရေးမရောဘူးဆိုတဲ့သဘောပေါ့
စစ်တပ်က professional ဖြစ်ရမယ်ဆိုတဲ့အတွေးခေါ်အယူအဆအထိုင်ကတော်တော်လေးကွာတယ်လို့မြင်ပါတယ်ဆိုတော့ကျွန်တော်တို့ချိန်မှာ professional လို့ပြောလိုက်ရင်ဒါကျွန်တော်တို့တက်ကတော်တော်လေးခါးပြီးတဲ့အနေထားလို့ professional ဆိုတာနောက်တိုင်းကနေပြီးတော့လာပြီးတော့တွန်းမှုတဲ့အယူအဆဆိုတဲ့အနေထားမျိုးကျွန်တော်တို့စဉ်းစားကြတယ်ပေါ့တချို့ကြတော့လေဟို1980လောက်ကပြောခဲ့ကြတဲ့ခုနောက်ပိုင်းမသုံးတော့တဲ့ new professional ဆိုတဲ့အယူအဆမျိုးပြောပြီးတော့တက်ရဲ့အခန်းကဏ္ဍကိုခုချင်းပြီးအယောင်တုတ်ပေးဖို့ကြိုးစားနေတဲ့ဟာတွေလည်းကျွန်တော်တို့တွေ့ရတယ
် new professionalism ဆိုတာကတော့ဒါစစ်တပ်ကဖွံ့ဖြိုးတိုးတက်မှုလည်းလုပ်ရမယ်ဆိုတဲ့အယူအဆပေါ့နော
်ဟုတ်ကဲ့ဆိုတော့ပြောမယ်ဆိုရင် new professionalism က90ပတ်ဝန်းကျင်1990ပတ်ဝန်းကျင်ကာလမှာအတိဟိုအတွေးခေါ်ပညာလောကမှာကျွန်တော်တို့တော်တော်လေးဟိုဝေဖန်ခံရပြီးတော့ခုချင်းဆိုရင်မသုံးတော့ဘူးဟုတ်တယ်ယူဆလို့တော့ကျွန်တော်တို့ပြောလို့ရတယ်ပေါ့ကျွန်တော်တို့အဓိကတော့တက်ရဲ့တာဝန်ပေါ့တက်ရဲ့တာဝန်ကဘယ်တာဝန်လဲဆိုတဲ့ဟာကိုယ်နိုင်ငံနဲ့ကိုယ်ပြည်သူပြည်သားတွေကိုကာကွယ်ပေးရမယ့်တာဝန်ပေါ့အရေးကြီးတယ်သူ့ရဲ့အခန်းကဏ္ဍကအရေးကြီးတယ်လို့ပညာရှင်တွေကပြောကြတာရှိပါတယ်ဒါကြောင့်မယ့်ကျွန်တော်တို့တက်ကတော့သူ့ရဲ့အခန်းကဏ္ဍကခုချိန်ထိနိုင်ငံရေးမှာဝင်ပြီးတော့ပါမယ်ကျွန်တော်ဂါဒီယန်ပေါ့ဒီနိုင်ငံကသူစောင့်ရှောက်မှာပဲဒီနိုင်ငံကရှေ့ကိုလှမ်းနိုင်မယ်ဆိုရင်အတွေးခေါ်အယူဆရှိနေသေးတယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ်အထူးသဖြင့်တော့အင်ဒိုနီးရှားမှာဒါကျွန်တော်တို့လည်းပြောလို့ပြောတာရှိပါတယ်1998ဒီဒီမိုကရေစီအသွင်ကူးပြောင်းမှုကာလပြီးတဲ့ခါမှာစစ်ဘုတ်ချုပ်ကြီးတွေကသူတို့ပြန်စဉ်းစားကြတယ်တက်ကနိုင်ငံအတွက်အသက်ပေးနေရတယ်အသက်ပေးတဲ့အဖွဲ့အစည်းဖြစ်တယ်ဒါပေမဲ့တက်ကဒီနိုင်ငံထဲမှာအသက်ပေးပြီးတော့ဒီနိုင်ငံထဲမှာဒုတိယနိုင်ငံသားတွေဖြစ်နေရတယ်အားလုံးရဲ့အမုန်းလို့လည်းခံနေရတယ်။အဓိကအဲ့ဒါဘာကြောင့်ဖြစ်လဲဆိုတော့ဒီတက်ကိုတည်ထားတဲ့အတွေးခေါ်ကြောင်ဖြစ်တာ။အဲ့တော့အဲ့အတွေးခေါ်ပြန်ပြောင်းရမယ်ဆိုပြီးတော့1998နောက်ပိုင်းမှာကျွန်တော်တို့စဉ်းစားလာတာကိုတွေ့ရပါတယ်။အဲ့မှာလဲကျွန်တော်တို့အဓိကတက်ကိုဘယ်လိုအတွေးခေါ်အထိုင်ပြန်ချမလဲဆိုတာကိုအင်ဒိရှားစစ်ဗိုလ်ချုပ်ခေါင်းဆောင်တွေကကျွန်တော်တို့ဟိုပြောခဲ့တာရှိပါတယ်။တက်ကနိုင်ငံရေးမှာတစ်သက်ဝင်ဝင်ပါနေပြီးတော့သူကသာ guardian ပုံစံမျိုးနဲ့ထိန်းချောင်းပြီးတော့သွားမယ်လို့စဉ်းစားရင်အဲ့နိုင်ငံက democracy ဘယ်လိုမှဖြစ်လို့ဖြစ်ဖို့မလွယ်ဘူးအဲ့ကတော့အဓိကကွာနေမယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်ဗျာ
ဟိုနောက်မှုတစ်ခုကိုကျွန်တော်တို့ဆွေးနွေးကြည့်အောင်ပေါ့နော်ဒါကတော့လူခွင့်ရေးကိစ္စပေါ့နော်နိုင်ရှင်မှုရပြောရမယ်ဆိုလို့ရှိရင်အာရှမှာလူခွင့်ရေးကိုလေးစားတယ်ဆိုတဲ့ကိစ္စက Latin America တို့ကျွန်တော်တို့ Africa တို့နဲ့ရှင်လိုက်ရင်ကိုဒါနောက်ကျနေသေးတယ်ကျွန်တော်တို့မှာလူခွင့်ရေးချိုးဖောက်မှုတွေကိုကင်ထွယ်နိုင်တဲ့နော် mechanism လို့ပြောတဲ့နီနာရန်တရားနော်အဖွဲ့စည်းနေမရှိသေးဘူးဒါတော်တော်လေးအားနည်းနေပဲပေါ့နော်ဒါပေမဲ့တစ်ဖက်မှာကြာတော့လေကျွန်တော်တို့ကမ္ဘောဒီးယားနိုင်ငံမှာပိုပော့ရဲ့တပ်ဖြတ်မှုတွေနဲ့ပတ်သက်ပြီးတော့နော်နိုင်ငံကလူခွင့်ရေးခုံရုံးတရုံတရားစီရင်ရေးတရုံရုံနဲ့ကျွန်တော်တို့စီရင်ဆုတ်ဖြတ်နိုင်ခဲ့တာလည်းတွေ့ရတယ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထုကိုယ်စားလှယ်တော်မန်ဒရူးဆာဆိုလို့ရှိရင်ဗိုလ်ချုပ်မူကြီးမြောက်နိုင်တဲ့စစ်ကောင်းဆောင်တွေဟာရာဇဝတ်သားတွေရဲ့ခိုင်းကောင်းဆောင်ဆိုတဲ့အသုံးလုံးတော့ခေါ်ပေါ်ပြောဆိုသုံးလုံးလေပေါ့ဆိုတော့ခေတ်ပြိုင်ကမ္ဘာအာဆီယံနဲ့မြန်မာစစ်ကောင်းဆောင်တွေရဲ့အမြင်သဘောထားလူခွေရေးကိစ္စနဲ့ပတ်သက်ပြီးတော့ဘလို့ကွာနေတယ်လဲ
အဓိကကွာဟာချက်ကတော့ကျွန်တော်မြင်နေ impunity မှာကွာတယ်လို့မြင်ပါတယ် impunity လို့ခေါ်တဲ့
ရေယူမခံပဲလွတ်လွတ်နေတာပေါ့လေ
ရေယူမခံပဲတစ်ခုခုကိုကျွန်တော်တို့ပြစ်ဒဏ်တွေကျူးလွန်ပေးမယ်လေအရေးယူမခံဘဲနဲ့လွတ်တဲ့ခံစား권ကိုရနေတာအဲ့ကောင်ကတော်တော်လေးအရေးကြီးတယ်လို့မြင်ပါတယ်နိုင်ငံနိုင်ငံမှာပြည်သူတွေစုမှုရေးပဲဖြစ်ဖြစ်ဒီနိုင်ငံရဲ့အခြေခံစံနှုန်းတွေပဲဖြစ်ဖြစ်ခိုင်မာအောင်တည်ဆောက်နိုင်မယ်တည်ဆောက်ဖို့ဆိုရင်အဲ့ဒီနိုင်ငံကရှိနေတဲ့ဘလိုမျိုးပုံကုတ်မျိုးမဆိုကျွန်တော်တာဝန်ယူမှုတာဝန်ခံမှုရန်နေရာထဲမှာရှိနေဖို့အရေးကြီးပါတယ်အဓိကတော့ impunity လို့ခေါ်တဲ့အရေးယူမခံရဘဲနဲ့လွတ်နေတဲ့လူငင်းချမ်းသာရနေလို့မရဘူးလို့ဒါကတော့ပြောကြပါတယ်ဒါလည်းနှံ့ဟိုဘလို့မှငင်းလို့မရတဲ့ကိစ္စအဲ့တော့ impunity ရနေတယ်ဆိုရင်သူကသူ့ရဲ့လုံးရပေါ်မှာနောက်ဆက်တွဲကိုဘာမှတိုက်ပြီးစဉ်းစားကြရမလို့ပဲနဲ့နောက်ဆက်တွဲကိုကျွန်တော်တို့စိုးရိမ်ကြရမလို့ပဲနဲ့လှုပ်ချင်တာလုပ်နိုင်တဲ့အနေအထားမျိုးဖြစ်နေလေးရှိပါတယ်အဲ့အဲ့ဒါကတော်တော်လေးကိုစိုးတဲ့အခြေအနေလို့မြင်ပါတယ်ဆိုတော့အဲ့တော့အဓိကကျွန်တော်တို့ပြောမယ်ဆိုရင်ကွာခြားချက်က impunity ကတော်တော်လေးကွာခြားချက်ဖြစ်နေတယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ
်တတိပြောရင်တော့ငါတကောကောလို့ရတဲ့ဖွင့်ဒူးညီမစစ်တပ်ကရနေတယ်ပေါ့နော်ဆိုတော့ဒါကတော်တော်လေးအရေးကြီးတဲ့ကိစ္စပေါ့နော်အင်ဒိုနီးရှားနိုင်ငံကြီးဝန်ကြီးပြောသွားတဲ့အထက်မှာဖွဲ့စည်းပုံအရဒါအုပ်ချုပ်ရေးကိုလည်းလေးစားဖို့လိုတယ်ပေါ့နော်ဆိုစစ်ကောင်စီကလည်းလက်ရှိအာဏာယူထားတာဖွဲ့စည်းပုံအရလို့ပြောခဲ့ပါတယ်အာဆီယံဖွဲ့ဝင်ထိုင်းနိုင်ငံဆိုလို့ရှိရင်စစ်တပ်ကသူ့အနေအထားကိုခိုင်မာစေတဲ့ဖွဲ့စည်းပုံကိုဒါပြင်တောင်ရေးခဲ့တယ်ပေါ့နော်ဆိုတော့မြန်မာစစ်ကောင်စီတွေကလည်းလက်ရှိဖွဲ့စည်းပုံအတွင်းကနေနော်စစ်တပ်ရဲ့အခြေအနေပုံပြီးခိုင်မာပြီးတော့
စစ်တပ်ရဲ့မဟာမိတ်နိုင်ငံရေးပါတီအနိုင်ရနိုင်ခြင်းများမဲ့ရွေးကောက်ပွဲစနစ်ကိုပြောင်းလဲဖို့လေကြိုးစားနေတယ်ပေါ့နော်ဒီတော့အင်ဒိုနီးရှားနိုင်ငံယာယီဝန်ကြီးကဖွဲ့စည်းပုံအခြေခံတဲ့အုပ်ချုပ်ပုံကို၄စားရေးကိုပြောတာကဘလို့အတိတ်ပဲလို့ကျွန်တော်တို့ကနားလဲရမယ်ဖွဲ့စည်းပုံအခြေခံဥပဒေကတရားဝင်မှုနယ်လဲဆိုင်တယ်တစ်ဖက်ကတည်ငြိမ်မှုနယ်လဲဆိုင်တယ်လို့ကျွန်တော်တို့မြ ပြီးတော့ဒီတိုင်းအုပ်ချုပ်မယ်လို့လုပ်လို့မရဘူး။သူကဒီဟာကိုလူတွေဘယ်လောက်လက်ခံလဲတရားဝင်မှုရှိလဲဆိုတဲ့ဟာနဲ့ကျွန်တော်အဓိကစိုက်နေလို့ပြန်ပါတယ်။အဲ့ဒီတရားဝင်မှုပုံကအခြေခံပြီးတော့အဲ့နိုင်ငံရဲ့တည်ငြိမ်မှုနဲ့လည်းသွားပြီးဆက်ဆက်နေတယ်လို့အဲ့လိုပြောကြပါတယ်။ဆိုတဲ့အခါကျတော့2018ခုနှစ်အခြေခံဥပဒေကိုစပြီးပြဋ္ဌာန်းတဲ့အချိန်မှာသူကတရားဝင်မှုတော်လေးအားနေပါတယ်။အဲဒါပေမဲ့အဲ့ဒီကစားကွင်းထဲမှာကျွန်တော်တို့ဒီ NLD လို့အတိုက်ခံပါတီတွေဝင်လာတယ်။အဲ့ကနေပြီးတော့မှတစ်ဆင့်အာဏာရလာတဲ့အနေအထားမျိုးဖြစ်လာတဲ့အခါကျတော့ဒီအခြေခံဥပဒေကဒီမိုကရေစီမဆန်မပြည့်စုံဝင်မယ်လေ။သူတရားဝင်မှုအတိုင်းအတာတစ်ခုထိရတဲ့အနေအထားမျိုးဖြစ်လာတယ်။အဲ့ဒီအချိန်မှာနိုင်ငံရေးအခြေအနေကလည်းအရင်ထက်စိုင်းပြင်းထန်လာတဲ့အနေအထားမျိုး stability ဖြစ်လာတဲ့အနေအထားမျိုးဖြစ်တယ်လို့ကျွန်တော်တို့မြင်ပါတယ်။ဆိုတော့တုံ့ပြန်ကြလဲခုအချိန်မှာကျတော့အဲ့ဒီဟာကိုကျွန်တော်တို့ကစားပွဲကိုလုံးဝဖျက်ပလိုက်တဲ့ပုံစံမျိုးလုပ်လိုက်တဲ့အခါကျတော့လုံးဝပြင်းထန်မှုလည်းပြတ်သွားတယ်။ဒီနိုင်ငံရဲ့တရားဝင်မှုလည်းပြတ်သွားတဲ့အနေအထားမျိုးဖြစ်တယ်လို့ကျွန်တော်တို့ပြောပြပါမယ်။အဲ့တော့နိုင်ငံတကာနိုင်ငံမှာတရားဝင်မှုတည်ငြိမ်မှုအဆက်ဆက်ကိုတေချာဖော်နိုင်မယ်ဖို့ဆိုရင်ခိုင်မာတဲ့ဖွဲ့စည်းပုံရှိဖို့လိုတယ်လို့မြင်ပါတယ်။အဲ့ဒီဖွဲ့စည်းပုံထဲမှာအဲ့ဒီဖွဲ့စည်းပုံတရားဝင်မှုရှိဖို့လိုတယ်။အဲ့ဒီဖွဲ့စည်းပုံထဲမှာကျွန်တော်တို့ရှိတဲ့နိုင်ငံရေး player တွေဝင်ပြီးတော့ကစားနိုင်ဖို့လိုတယ်လို့မြင်ပါတယ်။အခုအနေထားအရဆိုရင်လုံးဝအဲ့ဒီအခြေအနေကပြတ်နေတာဖြစ်တဲ့အတွက်ဒါနိုင်ငံတကာကလည်းစိုးရိမ်နေအထူးသဖြင့် ASEAN တရုတ်ကျွန်တော်တို့ဒီခေါင်းဆောင်တွေကလည်းအဲ့ဒါကိုစိုးရိမ်နေတာမျိုးဖြစ်တယ်။အဲ့တော့တို့ကခွဲစည်းပုံအခြေခံဥပဒေကိုပြန်လဲညီညွတ်ပြီးတော့ကျွန်တော်တို့ပြောနေတာတွေ့ရတယ်။တရုတ်ဆိုလည်းဒီခွဲစည်းပုံအခြေခံဘောင်တွေကနေပြီးတော့တရားဥပဒေစိုးမိုးရေးဘောင်တွေကနေပြီးတော့ပြဿနာတွေကိုဖြေရှင်းဖို့ဆိုတဲ့ဟာမျိုးပြောနေတာတွေ့ရတယ်။ဆိုတော့အဲ့ဒီအဆက်အဆက်ကတော်လေးအရေးကြီးတယ်လို့မြင်တယ်။အဲ့ဒါကြောင့်မို့လဲနိုင်ငံတကာကအထူးသဖြင့် ASEAN ကအဲ့ဒါကိုကျွန်တော်တို့တွန်းပြီးပြောနေတယ်လို့ကျွန်တော်တို့လည်းမြင်ပါတယ
်။အဲ့ဒီခွဲစည်းပုံက2008လအသက်လားဆိုတာကတော့ဒေါက်တာမြန်မာနိုင်ငံရေးပြဿနာတစ်ခုပေါ့နော်ဒါကတော့ကျွန်တော်တို့အာဆီယံကချထားတဲ့ညီနိုင်ဆွေးနွေးပွဲတွေပါဒါဆွေးနွေးကြခေါင်းဆောင်တွေဆွေးနွေးကြပဲကိစ္စတစ်ခုပေါ့နော်အနာဂတ်နိုင်ငံတွေကဆက်ဆံရေးမှာပေါ့နော်အာဆီယံကခုနအင်ဒိုနီးရှားနိုင်ငံကြီးဝန်ကြီးပြောခဲ့သလိုမူတွေကိုမြင့်မြင့်မာမာစုပ်ကင်နေနိုင်ဖို့ဆိုလို့ရှိရင်နော် NUG အစိုးရအပါဝင်ပေါ့နော်အနာရှင်စနစ်ဆက်ကြီးလှုပ်ရှားမှုနဲ့ရပ်ဘက်အဖွဲ့အစည်းတွေကဘာတွေလုပ်နိုင်မယ်လို့ကိုယ်ရဲ့ထင်ပါတယ်
လို့ဒါအာဆီယံကလည်းဒီအနာဂတ်မြန်မာနိုင်ငံရဲ့ကစားကွင်းထဲမှာထည့်ပြီးစဉ်းစားရမယ်ကျွန်တော်အရေးကြီးတဲ့ကျွန်တော်အဓိကဆက်ဆောင်တယောက်ဖြစ်လာတယ်လို့ကျွန်တော်တော့မြင်တယ်အဲ့တော့ဆက်သွယ်ဆွေးနွေးမှုတွေဖိအားပေးမှုတွေအရေးဆိုမှုတွေဆွဲဆောင်မှုတွေကျွန်တော်လုပ်ပြီးတော့အာဆီယံကိုလည်းချင်းကပ်တင်တယ်လို့ကျွန်တော်တော့အဲ့လိုမြင်ပါတယ
်ဒီကောင်းနိုင်ငံရဲ့လှိလာမှုအဖွဲ့ရမှုဆောင်ဒါရိုက်တာကိုရဲမျိုးဟိန်းနဲ့ဆွေးနွေးခဲ့တာပါကျွန်တော်တမောင်သားမှာ
ဥဒမန္တန်စီစဉ်တင်ဆက်တဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ္တံကဘာအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာအခုဆက်ပြီးတော့စနေညစကားပိုင်းအစီအစဉ်ကိုတင်ဆက်ပေးပါအောင်မယ်မြန်မာနိုင်ငံမှာလူတွေအပေါ်ကျူးလွန်တဲ့ပြစ်မှုတွေဟာဘယ်သူကပဲလှုပ်ဆောင်တာဖြစ်ပါစေရာဇဝတ်ကြောင်းအရာအရေးယူဖို့တပ်တည်အထောက်အထားတွေစုဆောင်းနေတာဖြစ်ကြောင်းမြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းမှုရန်တရား WIMM အကြီးအကဲကပြောပါတယ်မစ္စတာနီကိုလတ်စ်ကွန်ဂျန်ကို VOA Studio မှာဦးကျော်စံသားကမေးမြန်းထားတာကိုစနေညစကားပိုင်းအစီအစဉ်မှာတင်ဆက်ပေးပါမယ်ခင်ဗျာ
and but a couple of months ago I got in lala ga new york federal တရားရုံးတစ်ခုက facebook မှာရှိတဲ့အထောက်အထားတွေကိုလွှဲပေးဖို့အမိန့်ထုတ်လိုက်ကြလို့တွေ့ရပါတယ်ဒါပေမဲ့ facebook ကတော့ညင်းပါတယ်သူတို့ကဒါဟာပုဂ္ဂိုလ်ရေးလွတ်လပ်ခွင့်ဥပဒေဆက်သွယ်ဥပဒေအရာသူတို့ပြေးပိုင်ခွင့်မရှိဘူးသူတို့ရဲ့ဒါဖောက်သည်ရေရဲ့စစ်စစ်ချက်လက်ကိုဖော်ထုတ်ခွင့်မရှိဘူးလို့ကြောင်းပြပါတယ်။ဒီနေရာမှာဥပဒေချင်းပဋိပက္ခဖြစ်နေကြသလား။ဒါမှမဟုတ်ရပိုင်ခွင့်ချင်းပဋိပက္ခဖြစ်နေကြသလား။မီဒီယာရဲ့အခွင့်အရေးရပိုင်ခွင့်နဲ့လူ့အခွင့်အရေးပဋိပက္ခများဖြစ်နေသလားဆိုတာကိုလည်းရှင်းပြပါခင်ဗျာ
။ yeah there are very complex interplays between privacy rights and
ကိုယ်ရေးကိုယ်တာချက်လက်ကာကွယ်ခွင့်အခွင့်အရေးနဲ့အများပြည်သူတရားမျှတမှုအတွက်အခွင့်အရေးဆိုတာကြားမှာအလုံးရှုပ်ထွေးတဲ့ပတ်သက်မှုတွေရှိနေတယ်ဆိုတာသိပါတယ်ခင်ဗျားတကယ်တမ်းပြောတဲ့တရားစွဲဆိုမှုမှာကျွန်တော်တို့ဆောင်ရွက်နေတဲ့လုပ်ငန်းတွေဘက်က
Pawin Patamu, Mashibau, Gambiananga, Dia Swerava, Washington Kay, Dia Yokuma, Dia Swepi, General Pioga, the Rinchelladu, Facebook Anim, Pimani, Piapo, Down Surava, Langangadia Matamu Koyo, ICJ Ma, Mimanangu, Dia Swetare, Mu, Lumiron Tapia Muri, Mapova, Mimanangabaga, the board to Tare, Kariko Wotigo, Linabu, Piakwa Kere, Sure, Mune, Patate, Jampa Mu Pipa, Twito Tonsore, Sure, Tau Tari, Palmelo, Druga Jongi Taluba.
အဲ့ဒီကိစ္စမှာအမေရိကန်ပြည်ထောင်စုရဲ့ကိုယ်ရေးကိုယ်တာချက်လက်ကာကွယ်ခွင့်ဥပဒေကိုချိုးဖောက်ရာရောက်တဲ့ဆိုပြီးတရင်ချက်လက်တွေမပေးနိုင်တဲ့အကြောင်း Facebook ပဲကတရားရုံးကိုတုံ့ပြန်ပါတယ်။အဲဒီအင်ခါအပြည့်ဆုံးမှာမြန်မာစစ်တပ်ဖွဲ့တွေရဲ့ချိုးဖောက်မှုတွေကိုစဉ်စဉ်လင်းလင်းပုံစံကြကြတင်ပြထားပါတယ်။ဂျိုဒူကရိုက်တဲ့ပုံစစ်စစ်ကိုလည်းပဲပြသထားတယ်လို့ရေးသားထားတာတွေ့ရပါတယ်။ဆိုတော့ဒီထောက်ထားတွေကမြန်မာဘက်ကပြစ်မှုကြည့်လွန်ခဲ့တယ်ဆိုတာကိုတရားရုံးမှာအခိုင်အလုံးသက်သေပြဖို့အတွက်မလုံလောက်သေးဘူးလားခင်ဗျာ။ဒါကြောင့်များထပ
ရေးမစ်ရှင်ကကျွန်တော်တို့အရင်ကင်တွယ်ခဲ့တာဖြစ်ပြီးမြန်မာနိုင်ငံမှာလူ့ခွင့်ရေးချိုးဖောက်မှုတွေစီရင်ခံစာပြုစုဖို့လူ့ခွင့်ရေးကောင်စီကတာဝန်ပေးထားတာဖြစ်တဲ့အတွက်နည်းနည်းကွဲပြားတဲ့လုပ်ပိုင်ခွင့်ရှိပါတယ်ပြီးတော့သူတို့ရထားတဲ့အချိန်နဲ့အရင်းမြစ်တွေကအရန်ကောင်းတယ်လို့ကျွန်တော်ထင်ပါတယ်သူတို့2019ခုနှစ်ဩဂုတ်လမှာ Cossack Bazaar ရူရင်ဂျာတွေစုလိုက်ပြုံလိုက်ထွက်ခွာလာသူတက်သေး900ကျော်ကိုတွေ့ဆုံမေးမြန်းပြီးမှတ်တမ်းတင်နိုင်ခဲ့ကြတာပါကျွန်တော်တို့တာဝန်ကိုလွှဲပြောင်းယူခဲ့ပြီးစနစ်တကျထိမ့်သိမ်းစမ်းစစ်တာတွေလုပ်နေပါတယ် Fact Finding Mission ကလွှဲပြောင်းပေးခဲ့တဲ့တက်သေးအချက်လက်တွေအပြင်ကျွန်တော်တို့ကိုယ်တိုင်လည်းနောက်ထပ်တွေ့ဆုံမေးမြန်းတာတွေအချက်လက်စုဆောင်းတာတွေစနစ်တကျစုဆောင်းနေပါတယ်ဒီတက်သေးထောက်ထားတွေဟာပုံမှန်ရာဇဝတ်မှုစစ်ဆေးတဲ့တက်သေးသဘောပါပဲလူခွင့်ချိုးဖောက်မှုစုံစမ်းစစ်ဆေးတဲ့နေရာမှာအသေးစိတ်အထောက်အကူပြုပါတယ်ကျွန်တော်တို့ကိုပေးရထားတဲ့လုပ်ပိုင်ခွင့်အရာအချက်လက်တွေစူးစီးရာဇဝတ်ကြောင်းအရာတရားစွဲနိုင်ဖို့ပြင်ဆင်ရပါတယ်တက်တည်ထောက်ထားဆိုတဲ့နေရာမှာလဲသူတို့ပြောတဲ့အကြားကိုနိုင်ငံတကာတရားရုံးတွေမှာတင်ပြလို့မရပါဘူးခိုင်မာတဲ့တက်တည်ထောက်ထားဖြစ်ရပါမယ်ဒါကြောင့်ကျွန်တော်တို့အနေနဲ့ခိုင်လုံတဲ့အချက်လက်ထောက်ထားတွေတင်ပြနိုင်ဖို့အတတ်နိုင်ဆုံးပြုစုရပါတယ
် And as you said there's a
Gambia ကဆွဲဆိုတာဟာမြန်မာနိုင်ငံကိုဖြစ်ပါတယ် Union of Myanmar လို့သူကဖော်ပြပါတယ်လူပုဂ္ဂိုလ်တူဦးချင်းကိုဆွဲဆိုတာမဟုတ်ပါဘူးဆိုတော့ဘသူကတာဝန်ယူရမှာလဲဒီနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာအစိုးရကမကြာခဏပြောင်းလဲနေတာခင်ဗျားတို့သိတဲ့အတိုင်းပဲအခုတွင်ပဲအစိုးရအဲဒီကနေစောင့်ကြည့်လိုက်ရင်30ပြောင်းခဲ့ပြီဖြစ်ပါတယ်ဘယ်အစိုးရကတာဝန်ယူရမှာလဲနောက်ပြီးတော့ state လို့သူတို့အင်္ဂလိပ်လို့ဖော်ပြပါတယ် state ဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်ထဲမှာပြည်သူလူထုအလုံးနဲ့ပါဝင်ပါတယ်ဆိုတော့ပြည်သူလူထုကဒီပြမှုရဲ့တာဝန်ရမှာလားစသဖြင့်အဲ့ဒါကိုလည်းခွဲခွဲခြားခြားသိရမှာလေ
Well what the convention says of course is that all states that signed the treaty
ရေညီမာကတော့လူမျိုးတုံးတပ်ဖြတ်မှုစာချုပ်ကိုသဘောတူလက်မှတ်ရေးထိုးထားတဲ့နိုင်ငံအားလုံးကိုဆိုလိုပါတယ်ဂမ်ဘီယာမြန်မာနဲ့အမေရိကန်ပြည်အောင်စုလည်းလက်မှတ်ထိုးထားတာဆိုတော့နိုင်ငံအလိုက်အကျုံးဝင်ပါတယ်နိုင်ငံတစ်နိုင်ငံအနေနဲ့လူမျိုးတုံးတပ်ဖြတ်မှုတားဆီးကာဝယ်ဖို့ကျူးလွန်တဲ့သူတွေအပေါ်အရေးယူမှုပြက်ကွက်ခဲ့မယ်ဆိုရင်တော့တာဝန်ခံရမှာလိမ့်မယ်တရကအနေနဲ့ဘော့စနီးယားနိုင်ငံကဆာဗီးယားနိုင်ငံကို ICJ အပြည်ပြည်ဆိုင်ရာတရားရုံးမှာတရားစွဲတော့ကဆာဗီးယားနိုင်ငံအနေနဲ့တာဝန်မရှိလို့တွေးခဲ့ရပေမဲ့လူမျိုးလုံးတပ်ဖြတ်မှုကျူးလွန်ရာမှာတားဆီးဖို့ပြက်ကွက်ခဲ့တယ်ဆိုတဲ့အချက်တွေ့ရှိခဲ့ပါတယ်ကျူးလွန်သူတွေကိုအရေးယူဖို့ပြက်ကွက်ခဲ့တယ်လူမျိုးလုံးတပ်ဖြတ်မှုမဖြစ်ပွားစေဖို့နဲ့ကျူးလွန်သူတွေကိုအပြစ်ပေးအရေးယူဖို့ပြက်ကွက်ခဲ့ပါတယ်ဒီအခြေအနေမှာဘယ်နည်းနဲ့မဆိုတင့်တော်တဲ့အဖြစ်မရခဲ့ကြပါဘူးဒါကြောင့်လူမျိုးတုံးတက်ပြတ်မှုဆိုင်ရာသဘောတူညီချက်ချိုးဖောက်မှုအတွက်တရားရုံးကအမိန့်ပေးနိုင်တဲ့ဖြစ်စဉ်အမျိုးမျိုးရှိပြီးတရားရုံးကဘာလုပ်မလဲဒါမှမဟုတ်ဒီကိစ္စမှာဘာလုပ်မလဲဆိုတာကိုသိပြီးမခံမှန်းနိုင်ပေမဲ့ရာဇဝတ်မှုတွေထပ်မဖြစ်အောင်ကုစားနိုင်တာကိုအာရုံစိုက်နိုင်ပါတယ်ဒုက္ခတွေတွေနှစ်နာမှုအတွက်ရောကြီးပေးရာတမိုင်းကြောင်းအရာဖြစ်ပျက်ခဲ့တာတွေကိုအတိမတ်ပြုမှတ်တမ်းတင်ပြီးနှစ်နာတာတွေအတွက်အကျိုးရှိပါတယ
်ကျွန်တော်ကျွလွန်တဲ့လူပုဂ္ဂိုလ်တွေကိုအပြစ်ပေးအရေးယူဖို့ဆိုတာကနိုင်ငံတော်အာဏာပိုင်တွေကလာရမယ်နိုင်ငံတကာခွင့်ပြုနဲ့မဆိုင်ဘူးဆိုတဲ့သဘောပေါ့နော
် Continuing that story that you've been there at in the Cambodia case
ဆရာမေးရမယ်ဆိုရင် Cambodia ကိစ္စမှာကမန်ဒီခေါင်းဆောင်တွေကိုတရားရုံးပ
ကျင်းပြီးရောဆစ်ဆဲတယ်ခင်ဗျားလည်းပဲအဲ့ဒီမှာတာဝန်ရှိတဲ့ပုဂ္ဂိုလ်တယောက်ဖြစ်ပါဦးနဲ့ပါတယ်အဲ့လိုပြင်မှုထင်ရှားတဲ့အချိန်မှာသူတို့ဟာအစ်တေအူမင်းရောလှပြီးဖြစ်ပါတယ်ဆိုတော့ဒေါ်လာသန်းပေါင်းမြောက်များစွာရာနေချီပြီးတော့ခံခဲ့ရတာဟာတကိစ္စရလနဲ့မတန်ဘူးသိပ်ပြီးတော့မကာမီဘူးလို့ဝေဖန်သူတွေအများကြီးရှိပါတယ်တကိစ္စကိုဘယ်လိုပြောလို့ပါလဲခင်ဗျာ
ကျေးဇူးတင်ပါတယ်ခင်ဗျားထောက်ပြသလိုပါပဲကမ္ဘောဒီးယားမှာခမာနီကိစ္စနဲ့ပတ်သက်ပြီးကုလသမဂ္ဂနဲ့နိုင်ငံတကာပူးတွဲလှုပ်ဆောင်တဲ့ခုံရုံးတရဲလိုရှိနေဖြစ်ကျွန်တော်လှုပ်ဆောင်ခဲ့ပါတယ်မြန်မာနိုင်ငံဆိုင်ရာအရေးမလှုပ်ဆောင်ခင်27ရှစ်နှစ်ကြာကျွန်တော်ဒီလှုပ်လုပ်ခဲ့တာပါခမာနီခေါင်းဆောင်နှစ်ယောက်ဖြစ်ကြတယ်သမရယာယူနဲ့ညီမျှတဲ့နိုင်ငံခေါင်းဆောင်တ
ကျားသူပေါ်ကျူးလွန်တဲ့ရာဇဝတ်မှုအပါအဝင်တခြားဆွဲချက်တွေနဲ့ပြစ်ဒဏ်ချမှတ်ခံခဲ့ရပါတယ်သူတို့နှစ်ယောက်လုံးအဲ့ဒီချိန်မှာအဖိုးကြီးတွေဖြစ်ကုန်ပါပြီကျွန်တော်ထင်ပါတယ်နူဟန်ချားဆိုရင်အသက်
40 ကျော်မှလူမျိုးလုံးတပ်ဖြတ်မှုအဖြစ်အသိမှတ်ပြုတာလူမျိုးလုံးတပ်ဖြတ်မှုအတွက်တရားမျှတမှုရအောင်နှစ်40ဆောင်စရာမလိုသင့်ပါဘူးနှစ်40ကြာမှတရားမျှတမှုရရဟာလည်းအရေးပါပါတယ်ပြင်းထန်တဲ့နိုင်ငံတကာရာဇဝတ်မှုကြီးတွေချိုးဖောက်ခံရသူတွေကဒီရာဇဝတ်မှုကြီးဖြစ်ခဲ့တယ်ဆိုတာအသိမှတ်ပြုစေချင်ပါတယ်တမိုင်းမှတ်တမ်းမှာဒါတကယ်ဖြစ်ခဲ့တယ်သူတို့တွေတကယ်ခံစားခဲ့ရတယ် ရှိပါတယ်အသက်40ထက်ကမ္ဘောဒီးယားနိုင်ငံသားအများစုဟာဘလောက်ပဲအသက်ငယ်ပါစေသူတို့မိဘတွေကိုတနည်းနည်းနဲ့ထိခိုက်တာခမာနီအစိုးရကြောင့်ဘဝတွေအပေါ်တက်ရောက်မှုကြီးခဲ့ပါတယ်သူတို့ကတမိုင်းချောင်းကိုမသိတဲ့အတွက်လူငယ်နဲ့နှစ်40ကဖြစ်ခဲ့တဲ့ကိစ္စတွေကသူတို့တဘွာလုံးပေါ်တက်ရောက်တယ်ဆိုတာသူတို့သိချင်မှသိပါလိမ့်မယ်
Yes, Burmese people majority are expecting. Okay, မြန်မာပြည်သူအများစုကတော့ဒီတရားမျှတမှု justice ကိုအမြန်ဆုံးတွေးမြင်ရင်းနေတာဖြစ်ပါတယ် Now တခြားကျွန်တော်တပ်ပြေးစစ်သားနှစ်ယောက်ကိစ္စကိုလည်းကျွန်တော်မေးချင်ပါတယ်ခင်ဗျာလည်းမှတ်မိမှာပါသူတို့ဟာအထက်အရာရှိကအမိန်ပေးလို့ရွေးညာရွာသားတွေကိုဘယ်လိုရဲရဲစက်စက်သက်ခဲရရဲဆိုတာကိုနိုင်ငံတကာမီဒီယာတွေကိုပြောပါတယ်အဲ့ဒါကိုနိုင်ငံတကာမီဒီယာတွေကဒါကိုကျေတွင်းဖော်ပြကြတယ်အစည်းအဝေးဖော်ပြကြတာတွေ့ရပါတယ်ဆိုတော့ဒါဟာဖြောင့်ချက်ပေးတယ် confession ပေးလို့ခေါ်နိုင်ပါမလားကျွန်တော်တို့ဒါ confession ဆိုတာဟာတရားသူကြီးရှေ့မှာပြောတာဖြစ်ပါတယ်ဆိုတော့အခုသူတို့
international court admissible
Well, I won't want to go into too many details. We were not directly involved in that ourselves.
ကျွန်တော်အသေးစိတ်အများကြီးမပြောချင်ပါဘူး။ကျွန်တော်တို့ကိုယ်တိုင်တိုက်ရိုက်မပတ်သက်ပါဘူး။ပြီးတော့ကျွန်တော်မသိတဲ့အချက်လက်တွေလည်းရှေ့ကောင်းရှိပါလိမ့်မယ်။ဒါပေမဲ့သူတို့ဆန္ဒရှိရင်တရားသူကြီးစီခေါ်သွားနိုင်ပါတယ်။တခြားအဖွဲ့အစည်းတွေပါဝင်နေတာကြောင့် အသေးစိတ်အချက်လက်တွေအများကြီးမပြောချင်ပါဘူး။ဥပမာရွေးညာကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာယာစွေးခုံရုံးကစုံစမ်းစစ်ဆေးနေတယ်။အထူးသဖြင့်ရခိုင်ပြည်နယ်မှာဖြစ်ပျက်ခဲ့တာတွေကိုစစ်ဆေးနေတယ်ဆိုတာကျွန်တော်တို့သိပါတယ်။ဒါကြောင့်တိုက်ရိုက်တပ်တွေခံချက်မျိုးဟာအလွန်အဖိုးတန်ပါပါ။နောက်ဆုံးသူတို့ကိုယ်တိုင်တရားသူကြီးတွေရှေ့မှာထွက်ဆိုရပါမယ်။တဦးချင်းစီရဲ့ထွက်ဆိုချက်ကအဲ့ ဖြစ်နိုင်ပါတယ
် and some people tend to assume that
သူတို့ကယူဆကြပါတယ်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေအထူးသဖြင့်ခင်ဗျားတို့လူအဖွဲ့အစည်းတွေကဟာသိပြီးတော့တစ်ဖက်သက်ကြတယ်အခုမြန်မာနိုင်ငံမှာဖြစ်နေတာကိုကြည့်မယ်ဆိုရင်သတင်းမှာအမုန်းစကားကိုဖြန့်တာဟာဒီမိုကရေစီလူလာတဲ့ဘက်ကလည်းပဲလောက်တာတွေရှိပါတယ်ဥပမာဖြင့်ဒလန်ဆိုပြီးတော့အထောက်အထားဘာမှမရှိဘူးအထင်နဲ့သူတို့ကိုအကြမ်းဖက်တာတွေလည်းရှိပါတယ်ဒါဟုတ်အကြမ်းဖက်ဖို့လှုံ့ဆော်တာတွေလည်းရှိပါတယ်ဆိုတော့ဒီကိစ္စတွေနဲ့ပတ်သက်လို့ကဟောဘယ်လိုကင်တွယ်ပါလဲခင်ဗျာ
Now, what we've said in our public messaging, including our annual reports to the Human Rights Council,
ဒုက္ခရေးကောင်စီကိုတင်ပြတဲ့နှစ်ပတ်လည်အစီရင်ခံစာတွေပါဝင်ကျွန်တော်တို့အများပြည်သူကြီးပေးပို့တဲ့သတင်းစကားတွေထဲမှာပြောထားတာတွေကကျွန်တော်တို့ဘာကိုစိုးရိမ်လဲဆိုတာရှင်းလင်းဆုံးပြောထားတာပါမြန်မာနိုင်ငံမှာဖယ်လူမျိုးဖယ်ဘာသာဖယ်နိုင်ငံရေးဖွဲ့စည်းနဲ့ဆက်ဆက်နေရတဲ့ဖြစ်ဖြစ်ပြစ်မှုကျူးလွန်ခံရသူဒါမှမဟုတ်ကျူးလွန်သူတွေပေါ်လှုပ်ဆောင်တဲ့ရာဇဝတ်မှုတွေက
ကာကွယ်ရေးတပ်ကပဲဖြစ်ဖြစ်တတိပုဂ္ဂလပဲဖြစ်ဖြစ်ဒီလိုပြစ်မှုတွေအားလုံးနဲ့ပတ်သက်ပြီးကျွန်တော်တို့တပ်တွေထောက်ထားတွေလိုက်လံစုဆောင်းနေတယ်ဆိုတာအားလုံးသိစေချင်ပါတယ်ကျွန်တော်တို့လုံခြုံရေးထဲမှာဝင်နေဆိုရင်ကျွန်တော်တို့ကအထောက်အထားတွေစုဆောင်းပြီးရာဇဝတ်ကြောင်းအရာအရေးယူဖို့ပြင်ဆင်မှုတွေလုပ်ထားမှာပါ
Okay my final question is
နောက်ဆုံးမေးချင်တာကတော့အခုဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့အမှုမပြည့်ပြတ်ခင်မှာခင်ဗျားကိုယ်တိုင်မြန်မာနိုင်ငံကိုသွားရောက်တိုင်မဲ့အခွင့်အလမ်းရှိမယ်လို့ထင်ပါသလားခင်ဗျာ
We remain hopeful and we continue to send our request to the government of Myanmar to cooperate with us.
ကျွန်တော်တို့နဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာအစိုးရကိုဆက်လက်တောင်းဆိုသွားမှာပါကျွန်တော်တို့နဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာအစိုးရကိုလူ့အခွင့်အရေးကောင်စီကညွှန်ကြားထားပြီးကုလသမဂ္ဂထွေထွေညီလာခံကလည်းတိုက်တွန်းထားပါတယ်ဒီလိုဖက်ဖက်ကဝိုင်းဝန်းတိုက်တွန်းတာကြောင့်တစ်ချိန်ချင်းတော့သူတို့ပူးပေါင်းလှုပ်ဆောင်လာလိမ့်မယ်လို့မျှော်လင့်ရပါတယ်ကျွန်တော်တို့လောလောဆယ်မြန်မာနိုင်ငံတွေဝင်ခွင့်ရမှာမဟုတ်သေးဘူးလို့ထင်ပါတယ်အခုကျွန်တော်ကရေရှည်ကိုပြောတာပါအခြေအနေတွေကကောင်းဘက်ကိုပြောင်းလာမယ်လို့ကျွန်တော်မျှော်လင့်နေသေးပါကျွန်တော်တို့ရရှိတဲ့တက်တည်အထောက်အထားတွေကိုတင်စီထားပြီးတစ်ချိန်ချင်းမှာကျူးလွန်ခံရသူတွေအတွက်တရားမျှတမှုရရှိအောင်လှုပ်ဆောင်ရမှာအကျိုးရှိမယ်လို့မျှော်လင့်ပါတယ
် Thank you very much
ဥကြောဇန်တာစီစဉ်တင်ဆက်တဲ့စနေညစကားဝိုင်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာဒီကနေ့ညအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ View American တန်ကနေစနေနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကိုတော့လိုင်းနိုမီတာ31 32 58တို့အပြင်လန်လိုက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြသလို Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်လို့ရနိုင်ကြပါခင်ဗျာခုဆက်ပြီးတော့ဒီကနေ့ညအတွက်နောက်ဆုံးရသတင်းအကျဉ်းချုပ်ကိုကုကြော့ကြော့သိန်းကတင်ပြပေးပါအောင်မယ်ခင်ဗျာ
မနက်ကမှကလေးတွေအခွင့်အရေးချိုးဖောက်မှုအားလုံးကိုချက်ချင်းရဆိုင်ဖို့ကုလသမဂ္ဂအထူးကိုယ်စားလှယ်၃ဦးကပူးတွဲတောင်းဆိုလိုက်ကြပါရယ်ကုလသမဂ္ဂဒွိမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှာရနာဘူဂနာကလေးများနဲ့လက်နက်ကိုင်ပဋိပက္ခဆိုင်ရာဒွိမှုချုပ်ရဲ့အထူးကိုယ်စားလှယ်ဗာဂျီးနီးယားဂမ်ပါကလေးများအပေါ်အကြံဖတ်မှုစန့်ကျင်ရေးဆိုင်ရာဒွိမှုချုပ်ရဲ့အထူးကိုယ်စားလှယ်ဒေါက်တာနာဂျက်မော်လာ MJ တို့ရဲ့အော်တိုဘာလ29ရက်နေ့ထုတ်ပြန်ချက်ထဲမှာအဲ့လိုတောင်းဆိုထားတာပါကလေးတွေငယ်တွေပေါ်ဆွေးနွေးတဲ့ချိုးဖောက်မှု6ခုကိုကျူးလွန်ရင်ရာဇဝတ်မှုဖြင့်သတ်မှတ်တဲ့ဥပဒေပြဋ္ဌာန်းဖို့ကလေးငယ်ဥပဒေပါပြဋ္ဌာန်းချက်အားလုံးကိုလက်တွေ့အကောင်အထည်ဖော်ဖို့ကလေးငယ်တွေကိုစုဆောင်းသွင်းပြုတာအပါအဝင်ပဋိပက္ခတွေကြောင့်ထိခိုက်ရမှုတွေကနေကလေးငယ်တွေကိုကောက်ွယ်ပေးရေးတစုတစည်းတည်းလှုပ်ဆောင်ကြဖို့အထူးကိုယ်စားလှယ်တွေကတိုက်တွန်းထားပါတယ်စစ်ကောင်စီရဲ့ရစက်ကြမ်းကြုတ်မှုအပေါင်းကနေပြည်သူလူထုတွေအလုံးကိုကောက်ွယ်ပေးဖို့အလေးနဲ့လိုအပ်နေပါတယ်လို့မြန်မာကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဦးကျော်မိုးထွန်းကကုလသမဂ္ဂလူမျိုးရေးကောင်စီကိုတောင်းဆိုလိုက်ပါတယ်ကုလသမဂ္ဂအထူးသဖြင့်လူမျိုးရေးကောင်စီကနေအချိန်နဲ့တပြေးညီတိတိကျကျပြတ်ပြတ်သားသားအရေးယူဆောင်ရွက်ကြဖို့အချိန်ကကောင်းကောင်းကြီးကိုကျော်လွန်နေပါပြီလူချင်းမင်းတို့ဘာကိုစောင့်နေကြတာပါလဲမြန်မာပြည်သူတွေရဲ့အသက်နဲ့ဘဝတွေကိုကျေးဇူးပြုပြီးကယ်တင်ကြပါလို့တမ္မာကြီးဦးကျော်မိုးထွန်းကအော်တိုဘာလ29ရက်နေ့ကုလသမဂ္ဂအထူးဌာနညီလာခံမျက်နှာစုံညီအစည်းအဝေးတွင်ပြောဆိုသွားပါတယ်မြန်မာနဲ့ပေါ်တိုရီကိုနိုင်ငံတွေဟာ2000ပြည့်နှစ်ကနေ2019ခုနှစ်အတွင်းပြင်းထန်တဲ့ရာသီဥတုဖောက်ပြန်မှုတွေရဲ့အဆိုးရွားဆုံးသက်ရောက်မှုဒဏ်ကိုခံခဲ့ရတဲ့နိုင်ငံတွေဖြစ်တယ်လို့ German Watch သုတေသနအဖွဲ့ရဲ့2021ခုနှစ်ကမ္ဘာလုံးဆိုင်ရာဥတုရာသီအန်ဒရယ်အညွန့်ကိန်းအစဉ်ကစားထဲမှာဖော်ပြထားပါတယ်အဆိုးဆုံးဒဏ်ခံခဲ့ရတဲ့မြန်မာအပါအဝင်10နိုင်ငံထဲမှာ6နိုင်ငံဟာအပူပိုင်းဆိုင်ကလုံးမုန်တိုင်းဒဏ်ကိုအပြင်းထန်ခံစားခဲ့ကြတဲ့နိုင်ငံတွေဖြစ်တယ်လို့ German Watch အဖွဲ့ကပြောပါတယ်။အဲဒီ10နိုင်ငံထဲမှာ Haiti, Philippines, Mozambique, Bahamas, Bangladesh, Pakistan, Thailand နဲ့ Nepal နိုင်ငံတွေလည်းပါဝင်ပါတယ်။စစ်ကောင်စီကျောင်းမရေးဌာနရဲ့ဒီကနေ့ည7နာရီထုတ်ပြန်ကြေညာမြန်မာနိုင်ငံမှာဒီကနေ့ COVID-19 တောက်ခွဲနမူနာပေါင်း 18,928 ခုကိုစစ်ဆေးခဲ့တာမှာရောဂါပိုးတွေ့သူနောက်ထပ်916ဦးရှိခဲ့ပြီးသေဆုံးသူက20အယောက်20ရှိပါတယ်ဒီကနေ့ပိုးတွေ့ရာဂိုင်းနှုန်းက 3.8 ရာဂိုင်းနှုန်းရှိတယ်လို့ကျန်းမာရေးဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ်လူမှုကွန်ရက်ဆော့ဆော့သူတွေကတော့အမှန်တကယ်ကူးစက်သေဆုံးသူအရေအတွက်ကတရားဝင်စီးရင်တဲ့ပိုများနိုင်တယ်လို့ခန့်မှန်းပြောဆိုကြပါတယ်ခင်ဗျာ
စနေနေ့ညအတွက်နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းကတင်ပြပေးခဲ့တာပါခင်ဗျာဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကတော့အလိမ်မာဖြစ်ပါတယ်စပိုင်းဆိုင်ရာနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ John Walker တို့ဖြစ်ကြပါတယ်ကျွန်တော်ကတော့ဇဝင်လိုက်ပါခင်ဗျာ VOA American တန်ရဲ့စနေနေ့ညအစီအစဉ်တွေကိုနားဆင်ခဲ့ကြတာပါ VOA ရဲ့အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်တွေခတ်သင်ကင်းဝေးပြီးတော့လူဝင်ဆန္ဒတွေကိုအများဆုံးပြေဝနိုင်ကြပါစေလို့ VOA ဝိုင်းတော်သားတွေအားလုံးကနေဆုတောင်းပေးလိုက်ပါတယ်ခင်ဗျာ
This program has come to you.